ာညာကြမှာနော်အမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် View American တန်လာနေအောက်တိုဘာ18ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းလိုမီတာ31 32 51နဲ့လိုင်းလိုမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။ဒီတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာတော်မှာ COVID-19 ရောဂါကူးစက်ခံသူအရေအတွက်ဟာ 39.8 သန်းနီးပါးနဲ့သေဆုံးသူ 1.3 သန်းကျော်သွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။အဲ့ဒီထဲမှာအမေရိကန်ပြည်ထောင်စုကကမ္ဘာမှာရောဂါကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးတော့ရောဂါကူးစက်ခံသူ 8.3 သန်းကျော်ရှိတယ်လို့ပြောပါတယ်။အဲ့နောက်မှာတော့အိန္ဒိယနိုင်ငံက 9 သန်းခွဲကျော်နဲ့ဒုတိယအများဆုံးဖြစ်ပြီးတော့ Brazil နိုင်ငံကတော့ 9.2 သန်းကျော်နဲ့တတိယအများဆုံးဖြစ်ပါတယ်။ရုရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူ1000ခွဲကျော်နဲ့သေဆုံးသူ185ယောက်ရှိပြီးတော့ရုရှားနိုင်ငံဟာကူးစက်သူ 1.3 သန်းကျော်နဲ့ကူးစက်မှုစလုံးထအများဆုံးနိုင်ငံဖြစ်ပါတယ်။ဒါပြင်ဥရောပနိုင်ငံတွေမှာလည်းကူးစက်မှုတွေမြင့်တက်လာနေတာကြောင့်ဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ညမထွက်ရအမိန့်တွေအပါအဝင်ကန့်သတ်မှုအသစ်တွေကိုချမှတ်လာနေပါတယ်။ပြင်သစ်မှာတော့ဗိုင်းရပ်စ်မျိုးအပါအဝင်တခြားမျိုးကြီး9မျိုးမှာည9:00ကနေမနက်6:00အထိညမထွက်ရအမိန့်တွေထုတ်ပြန်ထားပြီးပဲရစ်မြို့မှာတော့မင်းညားကလူတွေအပြင်မထွက်ရတဲ့အတွက်6ကတ်နေခဲ့ပါတယ်။ဘယ်လ်ဂျီယံမှာလည်းမနေ့ဖြန်ကစာပြီးတော့လူတွေအနေနဲ့ည12နာရီကနေမနေ့9နာရီအထိအပြင်ထွက်လို့ရမှာမဟုတ်သလိုကော်ဖီဆိုင်တွေစားတော့ဆိုင်တွေနဲ့အရက်ဘားတွေအားလုံးပိတ်ဖို့ကိုလည်းအမိန့်ထုတ်ထားပါတယ်ခင်ဗျာ။အာရှနိုင်ငံတွေဘက်မှာတော့အိန္ဒိယမှာလွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ 61,800 ယောက်ရှိတာကြောင့်ရောဂါကူးစက်ခံသူစုစုပေါင်း 9,000 ခွဲနီးပါးရှိသွားပြီဖြစ်ပါတယ်။ဒါပြန်ဗိုင်းရပ်ရှောင်းသေဆုံးသူ 1,033 ယောက်ရှိတဲ့အတွက်စုစုပေါင်းသေဆုံးသူဟာ 13,431 ယောက်ရှိဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကအတည်ပြုပါတယ်။ဒါပြန်ညူရီလီမြို့မှာလေထုညင်ညမ်းမှုတွေမြင့်မားတာကြောင့်လာမယ့်လတွေအတွင်းမှာဗိုင်းရပ်ကူးစက်မှုတွေကိုတိုက်ဖျက်ဖို့ကိစ္စဟာပိုပြီးတော့ရှုပ်ထွေးစေပြီးအခုလအကုန်မှာကျင်းပဖို့ရှိတဲ့ဘာသာရေးပွဲတော်ကြောင့်ဗိုင်းရပ်ကူးစက်မှုတွေတိုးလာနိုင်ဖွယ်ရှိတယ်လို့လည်းအာဏာပိုင်တွေကသတိပေးထားပါတယ်။ရှိတော်အရှာဘက်မှာတော့အင်ဒိုနီးရှားနိုင်ငံမှာဒီနေ့ဗိုင်းရပ်စ်ကူးစက်သူ4105ယောက်နဲ့သေဆုံးသူ80ရှိတယ်လို့အင်ဒိုနီးရှားအနာပိုင်းကပြောပါတယ်။ဒါကြောင့်အင်ဒိုနီးရှားမှာစုစုပေါင်းဗိုင်းရပ်စ်ကူးစက်သူ 36,100 ကျော်နဲ့သေဆုံးသူ 12,511 ယောက်ရှိပါတယ်။ဖိလစ်ပိုင်မှာတော့ဒီနေ့မှာနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ 2,389 ယောက်နဲ့သေဆုံးသူ50ရှိတယ်လို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်ရောဂါကူးစက်ခံသူစုစုပေါင်း 35,600 ကျော်နဲ့သေဆုံးသူ 6,652 ယောက်ရှိသွားပြီလို့ပြောပါတယ်ခင်ဗျာ။ထိုင်းမြန်မာနယ်စပ်ကမဲဆောက်မြို့မှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားသူ9ယောက်တွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံမြောက်ပိုင်းတိုက်ခိုင်တဲမှာရှိတဲ့နှစ်နိုင်ငံနယ်စပ်ဂိတ်တွေအားလုံးကိုထိုင်းနိုင်ငံဘက်ကပိတ်လိုက်ပါတယ်။ဒါဟာပြီးခဲ့တဲ့စက်တင်ဘာလအစောပိုင်းကစပြီးတော့ထိုင်းနိုင်ငံမှာပထမဆုံးအကြိမ်ပြည်တွင်းကူးစက်မှုဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်ခံသူ9ယောက်စလုံးဟာထိုင်းနိုင်ငံမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေဖြစ်တယ်လို့ပြောပါတယ်။မနေ့ကတော့ဗိုင်းရပ်စ်ကူးစက်ခံသူ2ယောက်ကိုအရင်တွေ့ခဲ့ပြီးတဲ့နောက်ဒီနေ့မှာနောက်ထပ်3ယောက်တွေ့ရှိခဲ့တာဖြစ်တယ်လို့ထိုင်းအာဏာပိုင်ကပြောပါတယ်။အခုလိုဗိုင်းရပ်စ်ကူးစက်မှုတွေကြောင့်မဲဆောက်မြို့ကကျောင်းတွေအားလုံးကိုတပတ်ပိတ်ဖို့ထိုင်းအာဏာပိုင်တွေကအမိန့်ထုတ်လိုက်ပြီးစားတောက်ဆိုင်တွေနဲ့တခြားအစားအစာရောင်းတဲ့ဆိုင်တွေကိုလည်းဆိုင်တွေမှာစားဝယ်မပေးဘဲပါဆယ်ရောင်းဖို့ပဲခွင့်ပြုထားပါတယ်။ဈေးဆိုင်တွေနဲ့ဈေးဝယ်စင်တာတွေဆက်ပြီးတော့ဖွင့်ဖို့ခွင့်ပြုထားပေမဲ့လည်းကိုပူချိန်တိုင်းတာတွေတယောက်နဲ့တယောက်ခက်ခွာခွာနေတာတွေလုပ်ဖို့ပြောပါတယ်။မြန်မာနိုင်ငံမှာဩဂတ်လကစပြီးတော့ဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနေတာကြောင့်လွန်ခဲ့တဲ့နှစ်လအတွင်းမြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံမြောက်ပိုင်းမှာနေသက်ဖြတ်ကျော်တာတွေကိုထိုင်းဘက်ကတင်းတင်းကြပ်ကြပ်လှုပ်လာခဲ့ပါတယ်။ထိုင်းနိုင်ငံမှာဒီနေ့နောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ9ယောက်ရှိတာကြောင့်စုစုပေါင်းကူးစက်ခံသူ 3,686 ယောက်နဲ့သေဆုံးသူ59ယောက်ရှိတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာအစိုးရကိုစန့်ကျင်ဆန္ဒပြသူရာပေါင်းများစွာဒီနေ့မှလည်းဘန်ကောက်မြို့မှာဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ထိုင်းဆိုရကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာပြီးဆန္ဒပြခေါင်းဆောင်တွေပါဝင်လူသားစင်ပေါင်းများစွာကိုဖမ်းဆီးပြီးတော့ဆန္ဒပြပွဲတွေကိုတားဆီးနေတဲ့ကြားမှာပဲကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြသူရာပေါင်းများစွာဟာအစိုးရရဲ့အမိန့်ကိုစန့်ကျင်ပြီးတော့ဗန်ကောက်မြို့ကဂိတ်ဖရီမွန်နီမန့်ကျောက်တိုင်ရှိမှာစုဝေးပြီးဝန်ကြီးချုပ်ပရာယော့ချန်အိုချာနှုတ်ထွက်ပေးဖို့ဖွဲ့စည်းပုံပြင်ဆင်ဖို့နဲ့ထိုင်းနိုင်ငံရဲ့စီးနင်းငံပြင်စနစ်ပြုရင်ပြောင်းလဲရေးတွေလုပ်ဖို့ကိုဆက်ပြီးတောင်းဆိုခဲ့ကြတာပါဒါပြင်ဆန္ဒပြတဲ့သူတွေဟာဗန်ကောက်မြို့ကတခြားနေရာတော်မြင်မြတ်မှာလည်းနေရာတွေခွဲဆန္ဒပြခဲ့ကြပြီးတော့နောက်ထပ်ဆန္ဒပြပွဲတွေလုပ်သွားမယ်လို့လည်းပြောလိုက်ပါတယ်။ဆန္ဒပြတဲ့သူတို့ကတော့သူတို့ရဲ့တောင်းဆိုချက်တွေကိုမရမချင်းဆက်ပြီးတော့တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ပြောကြလိုက်ပြီးဗန်ကောက်မြို့လည်းကလမ်းနေရာအတော်မြင်မြတ်မှာလည်းထိုင်းနိုင်ငံရဲ့အလံတွေနဲ့အတူလွတ်လပ်တဲ့ထိုင်းသမ္မတနိုင်ငံတော်ဆိုတဲ့စာတမ်းတွေကိုလည်းစီးတွေနဲ့ရေးဆွဲခဲ့ကြပါတယ်။ စနားပြားတဲ့သူတွေကတော့2014ခုနှစ်ကရသားဆိုးရွားကိုအာနာသိမ့်ပြီးတက်လာခဲ့တဲ့လက်ရှိဝင်ကြီးချုပ်ဖြစ်တဲ့စစ်ကောင်းဆောင်ဟောင်ပရာယုတ်ဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာသူအနိုင်ရဖို့အတွက်အမှန်မကန်လှုပ်ခဲ့တယ်လို့ပြောနေကြပါတယ်ခင်ဗျာ
Fury American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာဟိုင်းလိုင်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများသတင်းအောင်မှာသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်နာဂိုနိုကာရာဘခ်ဒေသမှာတိုက်ခိုက်နေတဲ့အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့အကြားအပြစ်အခက်ရစေးရေးသဘောတူညီပြီးနိုင်ပိုင်းအကြာမှာပဲသဘောတူညီချက်ကိုချိုးဖောက်ကြောင်းတစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုလာကြပါတယ်။အဇာဘိုင်ဂျန်တို့ကအမြောက်ကြီးတွေကြောက်ခဲတွေနဲ့ပစ်ခတ်ပြီးလူသားချင်းစာနာမှုဆိုင်ရာအပြစ်ရရေးသဘောတူညီချက်ကိုချိုးဖောက်တယ်လို့အာမေးနီးယားကာကွယ်ရေးဝန်ကြီးဌာနကတနင်္ဂနွေနေ့အစောပိုင်းကတွစ်တာမှာရေးသားခဲ့တာပါ။အဇာဘိုင်ဂျန်ကာကွယ်ရေးဝန်ကြီးဌာနကလည်းရန်သူတပ်တွေကမော်တာနဲ့အမြောက်တွေအသုံးပြုပြီးတော့ဂျီဘရီလ်မြို့ကိုပစ်ခတ်တိုက်ခတ်တယ်လို့ဒေသရင်းကြီးရွာတွေကိုလည်းတိုက်ခိုက်ကြောင်းဒါကြောင့်အခုလိုလက်တုံ့ပြန်ရတာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။တနင်္ဂနွေနေ့ကစလို့အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားနှစ်ဖက်အပြစ်ခတ်ရစေးရေးသဘောတူညီချက်အသစ်ကိုသဘောတူကြောင်းနိုင်ငံသားရေးဝန်ကြီးဌာနတွေကစနေနေ့ကကြေညာခဲ့တာပါ။ဒါဟာနာဂူနာကာရာဘခ်ဒေသမှာတိုက်ပွဲတွေသုံးဖက်ကြာနေပါဖြစ်ပွားပြီးတဲ့နောက်တစ်ပတ်အတွင်းမှာဒုတိယကြိမ်အပြစ်ရရေးကြိုးပမ်းမှုလည်းဖြစ်ပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဖရော့ဖ်ကအာမေးနီးယားနဲ့အဇာဘိုင်ဂျန်နိုင်ငံသားရေးဝန်ကြီးတွေနဲ့တယ်လီဖုန်းဆက်သွယ်စကားပြောဆိုပြီးမှအပြစ်ခတ်ရစေးရေးကြေညာချက်ကိုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။နှစ်နိုင်ငံကြားအပြစ်ရရေးတိတိကျကျလိုက်နာဖို့လိုအပ်ကြောင်းဝန်ကြီးလက်ဖရော့ဖ်နဲ့ပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်တို့ကပြောဆိုထားပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာမနေ့ကမြို့တော်ဝါရှင်တန်နဲ့နိုင်ငံတဝန်အမျိုးသမီးတွေချီတဲ့ဆန္ဒပြပွဲဆင်နွှဲခဲ့ပြီးသမ္မတဒေါ်နယ်ထရမ့်ကိုမဲမပေးကြဖို့နဲ့ကွယ်လွန်သူတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာ Conservative ရှေးယူဆွဲတရားသူကြီး Amy Coney Barrett ကိုအစားမထိုးဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ကွယ်လွန်သူတရားရုံးချုပ်တရားသူကြီး Ginsburg တက်ခဲ့တဲ့ Cornell တက္ကသိုလ်မှာလည်းချီတဲ့ပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အလားတူပဲ Independent Women's Forum ရှေးယူဆွဲဝါဒီအမျိုးသမီးအဖွဲ့ကလည်းဝါရှင်တန်တရားရင်ကျူရှိတံပြန်စုဝေးချီတက်ခဲ့ကြပါတယ်။သူတို့ကတရားရင်ကျူတရားသူကြီးနေရာအခုအသစ်ခန့်အပ်ဖို့အဆိုပြုထားတဲ့တရားသူကြီးအေမီ ကော်နီ ဘဲရက်ကိုထောက်ခံအားပေးခဲ့ကြပါတယ်။ဘဲရက်ကိုတရားရင်ကျူတရားသူကြီးခန့်အပ်ဖို့အတီးပြုရေးအထက်လွှတ်တော်မှလာမယ့်သတင်းပတ်အတွင်းမဲခွဲဆုံးဖြတ်မှာဖြစ်ပါရဲ့ရှင်။ကိုရိုနာဗိုင်းရပ်စ်ကယောဂါကာလအလုတ်လက်မဲ့တွေနဲ့ကြောင်းနာထားရတဲ့ကလေးငယ်တွေကိုလူကုန်ကူးသူတွေကပြစ်မှတ်ထားအမျက်ထုတ်နေတယ်လို့ကုလသမဂ္ဂကျွမ်းကျင်ပညာရှင်နှစ်ဦးကပြောပါရယ်။ကုလသမဂ္ဂစီးရင်တွေအရတကဘာလုံးခမန်းကြီးလူပေါင်း25သန်းလောက်ဟာအလုတ်သမားနဲ့လိန်ကျုံအဖြစ်ခိုင်းစေဖို့လူကုန်ကူးခံနေရတယ်လို့ဆိုပါရယ်။အခုလိုကာယောဂဖြစ်ပေါ်နေတဲ့အချိန်အကူအညီအထောက်ပံ့တွေရထားရသလိုတရားမျှတမှုတွေကြိုးပမ်းမှုတွေလည်းဟန်တာထားသလိုဖြစ်နေတဲ့အတွက်လူကုန်ကူးခံရနိုင်တဲ့သူတွေပိုများလာနိုင်တာကိုကုလသမဂ္ဂအဖွဲ့ကစိုးရိမ်နေတာပါလူကုန်ကူးတာတွေကိုပို့ပြီးတော့လျှော်ဝဲလှုပ်ဆောင်လာကြတာကလူကုန်ကူးမှုတိုက်ဖျက်ရေးအတွက်အခက်အခဲဖြစ်လာတယ်လို့ကုလသမဂ္ဂလူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာတင်သွင်းသူရှဗန်မူလာလီကပြောပါတယ်အထူးသဖြင့်ကာယောဂါဖြစ်ပွားနေတဲ့အချိန်အခြေခံစီးပွားရေးစနစ်ကောင်းကောင်းမရှိတဲ့နိုင်ငံတွေမှာလူကုန်ကူးခံရနိုင်တဲ့အန္တရာယ်ပိုများနေတာပါဒီလိုအခြေအနေတွေမှာစောက်တီးရမရဖြစ်နေတဲ့လူတွေအပေါ်လူကုန်ကူးသူတွေကပြစ်မှတ်ထားအမျက်ထုတ်လာနိုင်တယ်လို့မူလာလီကပြောပါတယ်အခုလိုကာလနေဆက်တွေပိတ်ထားတာနဲ့တင်းကျပ်တဲ့လူမှုကြီးကြပ်ရေးစီးမင်းတွေကြောင့်တစ်ကမ္ဘာလုံးရှေ့ပြောင်းလို့သား164သန်းလောက်ဟာလေနေရပြောင်းဖို့အခက်အခဲဖြစ်နေသလိုအကူအညီလည်းရှာဖို့မလွယ်ကူတဲ့အတွက်လူကုန်ကူးသူတွေပြစ်မှတ်ထားစရာဖြစ်လာနေတယ်လို့အစီရင်ခံစာတင်သွင်းသူရှဗန်မူလာလီကပြောပါတယ်ရှင်အီရန်နိုင်ငံဟာကာကွယ်ရေးအတွက်ကိုကိုကိုအားကိုးတဲ့နိုင်ငံဖြစ်တဲ့အတွက်ပြည်ပကလည်းနဲ့တွေဒရဇက်ဝယ်ယူစရာမလိုအပ်ဘူးလို့အီရန်တို့ကပြောပါတယ်။အီရန်ပေါ်ကုလသမဂ္ဂကချမှတ်ထားတဲ့လက်နက်ရောင်းချရေးပိတ်ပင်တမ်းမြစ်ချက်အမေရိကန်တို့ကန့်ကွက်နေတဲ့ဂျာကတနင်္ဂနွေနေ့မှာတက်တန်းကုန်ဆုံးတော့မယ့်အချိန်မှာအီရန်ကအခုလိုပြောလိုက်တာပါ။အီရန်ရဲ့ကာကွယ်ရေးဆိုင်ရာယုံကြည်ချက်နဲ့မူဝါဒကကိုယ့်ရဲ့ပြည်သူတွေနဲ့ပြည်ရင်းစွန့်ရည်ကိုသာအားကိုးကြောင်းတမျိုးချမဟုတ်တဲ့လက်နက်တွေအစုလိုက်အပြုံလိုက်သိစေတဲ့လက်နက်တွေနဲ့ သမယိုးချလက်နက်တွေဒရက်ဆက်ဝယ်ယူတာတွေကအီရန်ရဲ့ကာကွယ်ရေးမူဝါဒထဲမှာမပါဝင်ကြောင်းအီရန်နိုင်ငံပိုင်သတင်းဌာနကပြောပါတယ်။2009ခုနှစ်ကလေးကအီရန်အပေါ်လက်နက်ရောင်းချရေးတမ်းမြစ်ပိတ်ပင်ထားတဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကတနင်္ဂနွေနေ့မှာတည်တန်းကုန်ဆုံးပြီဖြစ်ပါတယ်။ဒီလိုကုန်ဆုံးမဲ့ရဲ့သတ်မှတ်ချက်ကို2015ခုနှစ်မှာအီရန်ရုရှားတရုတ်ဂျာမနီဗြိတိန်ပြင်သစ်နဲ့အမေရိကန်ပြည်ထောင်စုတို့အကြားသဘောတူညီထားခဲ့တာပါ။အီရန်တို့ရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုဟန်တာဖို့ကြိုးစားရင်းအီရန်အပေါ်စီးပွားရေးအရာပိတ်ဆို့ထားတာကိုရှော့ချပေးဖို့အဲ့ဒီသဘောတူညီချက်မှာပါပါတယ်။ဒါပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်က2018ခုနှစ်မှာအဲ့ဒီစာချုပ်ကနေကိုယ်သဘောနဲ့ကိုနှုတ်ထွက်လိုက်ပြီးကလေးကအမေရိကန်နဲ့အီရန်တို့အကြားတင်းမာမှုတွေမြင့်တက်နေတာပါ။အီရန်တို့အပေါ်သမယိုးကျလက်နက်မယောင်းချဖို့ချမှတ်ထားတဲ့ကုလဆုံးဖြတ်ချက်ကိုတည်တန်းတိုးဖို့အမေရိကန်နဲ့ဂျူပန်နာကိုလုံခြုံရေးကောင်စီကပေချပြီးတဲ့နောက်မှာကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့မှုအလုံးကိုပြန်ပြီးတော့အသက်သွင်းကြောင်းသမ္မတထရမ့်အစိုးရကဩဂုတ်လတုန်းကကြေညာခဲ့ပါတယ်။ဒီလိုကြေညာပြီးတဲ့နောက်မှာရုရှားနဲ့တရုတ်တို့အနေနဲ့ကုလသမဂ္ဂရဲ့ပိတ်ဆို့မှုတွေကိုမပြစ်ပယ်ဖို့လေအမေရိကန်နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကသတိပေးထားပါတယ်။အီရန်ကိုလည်းနဲ့ရောင်းချခဲ့ရင်တရုတ်နဲ့ရုရှားနိုင်ငံတွေအပေါ်ပိတ်ဆို့မှုတွေချမှတ်မယ်လို့လည်းပြောထားခဲ့ပါတယ်ရှင်။တော်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆယ်လီနာဆင်နိုင်ပါပြီရှင်
။ကျမဆုမမရှင်ကချင်ပြည်နယ်တွင်းကကြေးရွာအုပ်စုတော်တော်များများမှရွေးကောက်ပွဲမကျင်းပတော့ဘူးဆိုတော့ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာနိုင်ငံသားတို့ရဲ့အခြေခံရပိုင်ခွင့်မဲပေးပိုင်ခွင့်ဆိုတဲ့နိုင်ငံသားအခွင့်အရေးကိုချိုးဖောက်တာဖြစ်တယ်လို့ကချင်ရေးလှုပ်ရှားသူတွေကဝေဖန်ပြောဆိုလိုက်တဲ့အကြောင်းကျမတင်ပြပေးကြပါမယ်။လာမယ့် 2020 ပြည်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့ရပ်ပိုင်းမဲ့လူတော်တဲ့အချိန်မှာတော့ကချင်ပြည်နယ်ပါဝင်တိုင်းရင်းဒေသတချို့မှာလွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲကျင်းပရန်အခြေအနေမရှိဆိုတဲ့အကြောင်းပြချက်နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအောက်တိုဘာလ16ရက်နေ့ကနိုင်ငံကိုကြေညာလိုက်တာပါ။ကချင်ပြည်နယ်တွင်းကရွေးကောက်ပွဲမကျင်းပနိုင်တော့မယ့်နေရာတွေကတော့ခေါလန်ဖူးစွန်ပရာဘွန်မချမ်းဘောမန်စီမိုးမောက်ရွှေကူချီပွေဆော့လော်တနိုင်းဝိုင်းမော်နဲ့အင်ဂျန်ရံမြို့နယ်တွေကကြေးရွာအုပ်စုတော်တော်များများပါဝင်ပါတယ်။အခုလိုမျိုးကချင်လူမျိုးရေးအဖွဲ့ KIO နဲ့အစိုးရတပ်တို့ကြားနေ့နဲ့ချီစီရေးပြည်ပခါတွေဖြစ်ခဲ့တဲ့ကချင်ပြည်နယ်တွင်းကကချင်ဒေသခံကြေးရွာသူကြေးရွာသားတွေဟာစစ်တမ်းကိုခါစီခံနေရသလိုအခြေခံနိုင်ငံသားအခွင့်အရေးကိုပါဆုံးရှုံးရတဲ့အနေအထားဖြစ်နေပါတယ်လို့2020ပြည်နှစ်ရွေးကောက်ပွဲမှာကချင်ပြည်နယ်မြစ်ကြီးနားမြို့နယ်ကိုစားဝင်ရောက်ရှင်ပြိုင်မဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းစိုင်းနုပန်ကဝေဖန်ပြောဆိုလိုက်ပါတယ်
။ဒီကျွန်တော်တို့ကချင်ပြည်နယ်မှာဆိုရင်တော့အခုချင်တာလုပ်လို့ရတယ်ဒါမှလည်းမလုပ်ဘူးဆိုတဲ့အနေအထားမှာနိုင်ငံသားတွေအခွင့်အရေးအများဆုံးရှုံးနေပါဖြစ်ဆိုရင်တော့နိုင်ငံတိုင်းကမှကိုယ်ကိုငါးနှစ်အုပ်ချုပ်မဲ့ဆရာကကိုယ်ကိုယ်တိုင်ရွေးချယ်မဲ့အခွင့်အရေးတော့ရှိတင်နေပေါ့နော်ဒါနိုင်ငံသားကြီးတဲ့ကြာနိုင်ငံသားတယောက်ရဲ့အခွင့်အရေးတော့ရတယ်အခုကတော့မရဘူးဆိုရတာမှာကျမတို့ကစိတ်ကမကောင်းဘူးပေါ့နော်ဒီပေါ်မှာလည်း UC ဘက်ကနေလည်းဒါတခုခုတောင်းဖို့ယူမတောင်းဖို့ခံပြီးမှလုပ်ဆောင်ပေးဖို့အတွက်တော့ကျမတို့ကမျိုးလင်းတယ
်2020ရွေးကောက်ပွဲမကျင်းပဖြစ်မဲ့ကချင်ပြည်နယ်တွင်းကကြေးရွာအုပ်စုတော်တော်များများကတော့ IDB စစ်ဆောင်စခန်းကပြည်သူတွေများတယ်လို့လူမှုအလင်းအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဒေါ်မရီတွန်ကပြောပါတယ
်ဟုတ်တယ်အခုအဲ့ဒီရွေးကောက်ပွဲကော်မရှင်ကြောင့်ညာတဲ့ရွာတွေမြို့နယ်တွေပေါ့နော်အဲ့မှာရှိတဲ့လူတွေများတော့အဖြစ်ကကျမတို့ IDP စကန်ကလည်းဖြစ်တယ်။2015တော့လည်းဒီ IDP ဒုက္ခရဲစကန်တွေမှာရှိနေတဲ့လူတွေကမဲပေးခွင့်မရှိခဲ့ဘူးလေ။အခုလည်းအဲ့လိုပဲပေါ့။ဒီအစိုးရထိန်းချုပ်တဲ့ IDP စကန်တွေပြီးတော့ဒီ KIU ထိန်းချုပ်တဲ့ IDP ဒုက္ခရဲစကန်တွေမှာရှိနေတဲ့လူတွေဖြစ်တယ်။ပြောမယ်ဆိုရင်တော့ဒီဒုက္ခတွေ10,000ပတ်ဝန်းကျင်ကတော့ဒါပြီးလို့မရအောင်လို့ကျမတို့ပြောလို့ရတာပေါ့လေနော်။ IDP ဆိုမှလည်းသူကလည်းနိုင်ငံသားတယောက်ပဲ။ဒါမဲ့ဒီမဲပေးခွင့်ကတော့ခွင့်ရတော့အဆုံးရှုံးနေရတော့2015ကအခုလည်းဒီလိုပဲပေါ့လေနော်။အစိုးရကတန်းတာပြောင်းသွားတယ် IDP ရဲ့ဘွားတော့မပြောင်းဘူးဒီတိုင်းပဲပေါ့ဒီနော
်ဒီလိုကချင်ကျေးရွာအုပ်စုတွေကဒေသခံကချင်ပြည်သူတွေမဲပေးပိုင်ခွင့်မဆုံးရှုံးစေရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ခရိုင်တိုင်းမြို့နယ်အဆင့်ရွေးကောက်ပွဲကော်မရှင်နေဌာနဒေသခံကချင်နိုင်ငံရေးပါတီတွေနဲ့ဆွေးနွေးပြီးတော့စနစ်တကျစီစစ်တင်တယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီရဲ့ဒုဥက္ကဋ္ဌတစ်ဒေါ်တွဲဘူးကပြောပါတယ
်ကချင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပတဲ့နေရာတွေကတော့ပြည်ဝရီပေါ့နော်အဲ့ဒေသတွေကပြန်စစ်ဆေးရမှာဖြစ်တယ်တကယ်လို့တိုက်ပွဲလည်းမရှိဘူး KIA control area လည်းမဟုတ်ဘူးဆိုရင်တော့ကျမတို့ကမဲပေးဖို့လိုတာပေါ့အဲ့တော့လွတ်လပ်ပြီးတရားများတမ်းမှုရှိဖို့ကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းသူတို့ပြည်နယ်ရရောခရိုင်ရရောပေါ့အဓိကကတော့ကျမတို့ကအားလုံးမဲပေးနိုင်အောင်တော့စီစဉ်ပေးဖို့လိုတယ်
အဲ့ဒီဒေသကကချင်ပြည်သူတွေဟာမဲပေးရမယ့်နိုင်ငံသားအခွင့်အရေးဆုံးရှုံးရတယ်လို့သူတို့မှဒီလိုနိုင်ငံသားအခွင့်အရေးနဲ့အညီမဲပေးပိုင်ခွင့်ရှိတယ်ဆိုတာကိုတော့မသိကြတော့တဲ့အနေအထားဖြစ်နေကြတယ်လို့ဒေါ်မရီတွန်ကပြောပါတယ
် IDB ကကိုယ့်ရဲ့နေရွက်မှာပြန်ရောက်ပြီးမှကိုယ့်ရဲ့နိုင်ငံသားတယောက်ရဲ့အခွင့်အရေးမျိုးတို့မဲပေးပိုင်ခွင့်ကိုရဖို့အရင်ရည်ကြီးရပေါ့လေနော်ဒီလိုယူရီကောက်ပွဲတွေလုပ်ပြီးတော့မဲပေးတယ်ဆိုတဲ့ဟာကိုသူတို့ကမတိတော့ဘူးလို့ပြောလို့ရတယ်။ပြုံချမှုအားနည်းလာရင်လို့ကျမတို့ပြောလို့ရတယ်ပေါ့လေနော်။ဒေသရတက်လာလား IDB ကြီးကအခု20ရှိသွားပြီ။နော်မချေရှင်းပေးထားကို IDB က IDB ကမှပဲဒီတိုင်းတုံရင်းပါထူးခြားဖို့တက်လာမယ်အစိုးရဘယ်သူပြောဖြစ်ဖြစ်ပေါ့လေဒါကိုဦးစားပေးလို့ပြီးဖို့လိုအပ်တယ်လို့ကျမကမြင်နေပါတယ်နော်
။အခုဆိုရင်တော့ကချင်ပြည်နယ်ထဲမှာတကြောပြန်စစ်ပြန်ပြီးတော့ဖြစ်ခဲ့တာ6နှစ်တိုင်တိုင်ရှိခဲ့ပါပြီ။ဒါပေမဲ့စေရေးပြိပခါတွေကတင်းမာနေစဲမို့တိတ်ချီတဲ့ကချင်ပြည်သူတွေဟာကိုနေရကိုဒေသမှာမဲပေးခွင့်လို့နိုင်ငံသားအခွင့်အရေးနဲ့အညီလုပ်ပိုင်ခွင့်နေဆုံးရှုံးနေရတဲ့အနေအထားဖြစ်တယ်လို့ကချင်ရေးလှုပ်ရှားသူတွေကပြောပါတယ်ရှင်ကျွန်မစုမမ
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာကိုဗစ်ကံရောဂါပိုးတွေ့ရှိရကနေစတင်ပြီးထိုင်းမြန်မာနယ်စပ်ချစ်တီရဲ့အမှတ်နဲ့တရားကနေတင်သွင်းကုန်နဲ့တင်ပို့ကုန်စတဲ့ကုန်သွယ်မှုတွေကိုအောက်တိုဘာလ18ရက်နေ့ညနေ3နာရီကနေစတင်ပြီးတပတ်ကြာယာယီပိတ်ပင်လိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မဲဆောက်မြို့မှာပြီးခဲ့တဲ့လကစပြီးမြန်မာနိုင်ငံကနေပြန်လာတဲ့ထိုင်းနိုင်ငံသားတွေကိုဗစ်ကံရောဂါတွေ့ရှိတာမြန်မာကုန်တင်ကားမောင်းသမားတွေကိုဗစ်တွေ့ရှိတာဒါအပြင်ကုန်ကားသမားများဝင်ထွက်ခဲ့တဲ့မဲဆောက်မြို့ထုံထောင်းရပ်ကွက်အတွင်းမှာပိုးတွေ့ရှိသူတွေတိုးလာရကနေစလို့အနီးတစ်ဝိုက်ကစာတင်ကျောင်းတွေဘာသာရေးကျောင်းတွေကိုလည်းယာယီပိတ်လိုက်ပါတယ်။ဒီနောက်မှာတော့ထိုင်းမြန်မာချစ်ကြည်ရေးတရားနှစ်မှာကုန်သွယ်မှုတွေကိုလည်းတပတ်ကြာကန့်သတ်လိုက်တဲ့အကြောင်း KNB နဲ့မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကအခုလိုပြောပြပါတယ်
။ကုန်သွယ်မှုကိုယာယီကန့်သတ်တာပါကုန်သွယ်မှုကတော့တာမန်ဖြင့်ပုံမှန်နော်မထိတ်ပေါ်တာစိတ်ဒေတာနဲ့ကုန်သွယ်မှုတော့မရှိဘူး။တခြားဒီကိုဗစ်ကိစ္စနဲ့ဟာတော့နည်းချင်းရှိတော့ပေါ့။အရေးပေါ်ဟာမျိုးတော့ရှိကောင်းရှိနိုင်တာပါ။အဲဒီထုတ်ပြန်ထားတာတော့25ရက်နေ့ညနေရှိပေါ့။သူကသူစီကအိတ်ဖို့ကိုလည်းကန့်သတ်တော့အင်ဖို့လည်းကန့်သတ်ထားတော့ကျွန်တော်တို့လုပ်လို့မရသေးဘူးပေါ့။ကျွန်တော်သူပြန်လို့ရှင်တဲ့အချိန်မှာလုပ်လို့ရမယ့်ဆိုတော့ကျွန်တော်တို့သက်ဆိုင်ခန်းကားနဲ့ဆိုင်တာပေါ့။ကုန်သွယ်ရေးဆိုကုန်သွယ်ရေးနဲ့ဆိုင်တယ်ကောက်ဆန်းနဲ့ကောက်ဆန်းဆိုင်တာပေါ့
။ကုန်သွယ်မှုတွေယာယီရပ်တန့်ထားမှဖြစ်ပေမဲ့ကိုဗစ်ကာလမှာအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေအနေနဲ့ကတော့တရားနှစ်ကနေနေရပြန်လို့ရကြောင်းကိုလည်းပြောပြပါဗျ။
ဒါတမားရဲ့နားမည်လေးကြတယ်။အဲ့နိုင်ငံသားတွေတောင်းဝန်နေတယ်ဆိုတော့ကျွန်တော်ဒီလမ်းကြီးပေါ့နိုင်ငံကြီးနိုင်ငံဆောင်တဲ့ဆက်နေပေါ့တော့
။အော်တိုဘာလ17ရက်နေ့မှာတော့ထိုင်းကျန်းမာရေးဝန်ကြီးမစ္စတာအနုတင်ချမ်ပီရကွန်ဟာမဲဆောက်မြို့ကိုလေယာဉ်နဲ့လာရောက်ခဲ့ပြီးနေဆက်အခြေအနေကိုလာရောက်စစ်ဆေးခဲ့ပြီးနေပြည်တော်အာဏာပိုင်နေနဲ့တွဲဆုံသွားခဲ့ပြီးတဲ့နောက်အခုလိုပြောဆိုသွားပါဗျ။ဟော
ဟဲ့ data problem ကဒါမဖြစ်ဘူးကလက်လော့ဆောင်းပေါ်နေတာ
။ထိုင်းကျမိုင်ဝင်ကြီးဒေါက်တာအနုတင်ချမ်ပီရကွန်ပြောဆိုသွားတာကတော့မဲဆောက်မြို့သူမြို့သားတွေအနေနဲ့အခုလိုမျိုးကိုဗစ်ရောဂါပိုးကူးစက်နေတဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်ထိတ်လန့်တာတွေမဖြစ်ကြဘူးနဲ့အိန္ဒိယချင်းနိုင်ငံကနေတရားမဝင်ဝင်ရောက်လာသူတွေကိုအမျိုးသားရေးတာဝန်လို့စောင့်ကြည့်တင်ပြပေးကြဖို့ထိုင်းဘာသာနဲ့တိုက်တွန်းသွားပါတယ်။အခုလိုမျိုးနေဆက်တရားနှစ်မှာကုန်သွယ်မှုတွေယာယီကန့်သတ်လိုက်တာကတော့မဲဆောက်မြို့ကအစ္စလမ်ဘာသာဝင်တွေအများဆုံးနေထိုင်နေတဲ့ထုံထောင်းမဒီနာရပ်ကွက်မှာမိသားစုဝင်5ဦးကိုဗစ်ကံရောဂါပိုးတွေ့ရှိခဲ့ပြီးထိုင်းနိုင်ငံအတွင်းကူးစက်ပြန့်ပွားမှုကိုအရေးပေါ်ထိန်းချုပ်နိုင်ဖို့အတွက်ထိုင်းအာဏာပိုင်တွေကအရေးပေါ်ကာလအဖြစ်9ရက်သတ်မှတ်လိုက်ကြောင်းမဲဆောက်မြို့ပိုင်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အရေးပေါ်ကာလကို9ရက်သတ်မှတ်ထားတဲ့ကာလအတွင်းမှာပိုးတွေ့ရှိတဲ့ရပ်ကွက်အနီးတစ်ဝိုက်ကဘာသာရေးကျောင်းတွေနဲ့စာသင်ကျောင်းတွေအားလုံးပိတ်ထားရမှာဖြစ်ပြီးကိုဗစ် -19 ရောဂါပိုးထိန်းချုပ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်တော့မှာဖြစ်တယ်လို့ဆိုပါရယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုရာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOA Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင်။
မင်္ဂလာခင်ဗျာမြန်မာနိုင်ငံရဲ့ညီငယ်လူမျိုးစုံမှာအရေးပါတဲ့ FC တနင်္ဂနွေလုံးပြစ်ခတ်ရစေးသဘောတူညီချက်လက်မှတ်ရေးထိုးခဲ့တာအခုဆိုရင်9နှစ်ရှိသွားပါပြီဒီ9နှစ်တာဖြတ်သန်းမှုအတွင်းအ ောင်မြင်မှုတွေဘယ်လောက်များရခဲ့တယ်လဲရှေ့နာကမှာရောဘာတွေမျှော်လင့်နိုင်မလဲစိန်ခေါ်မှုတွေရောဘာတွေရှိနေတယ်လဲဆိုတာတွေကိုတိုင်းသားရေးရကျွမ်းကျင်သူဥမ္မောင်ဆိုဆက်သွယ်မြင်မြင်တင်ဆက်ထားပါတယ်ကျွန်တော်အောင်လင်းဦးပါဥမ္မောင်ဆိုမင်္ဂလာပါခင်ဗျာ
မင်္ဂလာပါ
โอเค NCA တနင်္ဂနွေလို့ပြစ်ခတ်ရစေသဘောတူညီချက်အခုဆိုရင်ငါးနှစ်တတန်းရှိသွားပါပြီ2015ခုနှစ်တုန်းကပထမဆုံးသဘောတူညီချက်ရတဲ့အချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ရှိရာကအခုဆိုရင်နောက်ထပ်၂ဖွဲ့တိုးပြီး၁၀ဖွဲ့ရှိနေပါပြီဆိုတော့သဘောတူညီချက်ရတဲ့အချိန်ကစလို့ဒီငါးနှစ်တာကာလအတွင်းအဓိကအောင်မြင်မှုအနေနဲ့ပြောပါဆိုရင်ဘာတွေများရှိမလဲဦးမောင်ဆို
အဓိကတော့ပြဿနာကြီးအများကြီးရှိတယ်ဗျာပြဿနာကြီးအများကြီးရှိရပါပထမတစ်ချက်ပြောမယ်နာ NCA ပေါ့ NCA ထိုးပြီးရယ်ဆိုရဲအဲမှာကကျွန်တော်ကသဘောတူချက်မရဆိုတော့ NCA ထိုးပြီးရယ်မှာပထမတစ်ချက်ပြောမယ်ဆိုလို့ရှိရင်တော့တက်နေရာချထားရင်းနဲ့ပတ်သက်ပြီးတော့ဒီကသဘောတူချက်များတော့ဥပမာဆို RCSS အဲတက်အင်အားတစုံတရာရှိတယ်လက်မှတ်ထိုးထားတဲ့ software က RCSS ကိုယူရနေပတ်သက်ပြီးတော့တက်နေရာချထားရင်းမှာတော့သဘောတူချက်ရှိတော့ကျင်းယူပါဘောအိယာကျင်းကျင်းယူတမန်ငါအရင်မှာတပ်ဝဲဖြစ်တယ် RCSS ဆိုလဲအဲ့လိုပဲ RCSS ဖြစ်ခုတပ်ဝဲလို့ခြောက်ရင်မှာတပ်ဝဲဖြစ်တယ် RCSS နဲ့ဆိုတော့တပ်ဝဲအများဆုံးပေါ့အဲ့ဒါတော့300လောက်ဖြစ်မှာတယ်စီလက်မှတ်ထိုးမှာဒါကလည်းပဲကျွန်တော်ဘယ်လက်ဆွဲရင်လက်မှတ်လောက်ထိုးပြီး NC လက်မှတ်ထိုးပြီးရဲ့နောက်ပိုင်းမှာဒီတက်နေရာချထားရင်းနဲ့သဘောတူညီချက်မှာနားလည်ပေါ့ဒါကြီးကွဲပြားပါတယ်ကွဲပြားတဲ့အချိန်မှာကြဒနာကိုကျွန်တော်တို့ကမဖြစ်ရှင်းနိုင်မဖြစ်ရှင်းနိုင်တဲ့အခါမှာ2018နှစ်ကုန်သလိုရှင် KNU ဒီ level NCA သဘောတူညီချက်ပါဒီ BDC လို့ GMC လို့အနေပြီးခရယာနာလဲဆိုတက်လာတယ်အဲ့ဒီ RCSS ကလည်း GM ပြက်တက်ရနာလဲဆိုတာတက်လာဒါကြောင့်မလို့ SA လုပ်ငန်းစဉ်ဒီ2018နှစ်ကနေ2019တနည်းလုံးတက်ဆိုင်သွားတယ်လို့ပြောလို့ရတယ် NCA လက်မှတ်ထိုးထားတဲ့အဖွဲ့အစည်းပတ်သက်လို့ပြောရရင်ခိုင်မာတော့တိုက်ပွဲက2020ထဲမှာလည်းပြင်းထန်ဖြစ်တယ်2019မှာလည်းပြင်းထန်ဖြစ်တယ်လို့ဖြစ်ရှင်းလို့မရတဲ့ပြဿနာဖြစ်တယ်အဲ့တော့ဒါရခိုင်ပြဿနာကလည်းစီးချပြဿနာတရားနဲ့ပုံပဲတယ်နောက်ပိုင်းဖွဲ့တူလုံးရဲ့ပြဿနာဖြစ်နေတာကျွန်တော်တွေ့ရတယ်နောက်ပိုင်းဖွဲ့ကလည်းကျွန်တော်စတုတ္တချိန်ကြီးလာကဖိတဲ့ချိန်မှာလည်းဒီမဖိတဲ့အတွက်ကြောင့်မတက်တာတွေ့ရတယ်ဒါကြောင့်မလို့ပြဿနာကတော့ဖြစ်ရှင်းစရာတွေရတော့ဒါသေးတယ်ပြောပါ
โอเคအခု NC သဘောတူညီချက်9နှစ်ပြည့်မှာပဲနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တက်မတော်ကောင်ဝေးဦးစီးချုပ်ဘူချုံမူကြီးမင်းအောင်လည်းစတဲ့အထူးကခေါင်းဆောင်တွေလည်းမင်းငွန်းတွေပြောတာတွေ့ပါတယ်အစိုးရနဲ့ဒီတက်မတော်ထိပ်တန်းခေါင်းဆောင်တွေရဲ့မင်းငွန်းတွေမှာလည်း NC 9နှစ်တာကာလအတွင်းကြုံရတဲ့အခက်အခဲတွေစိန်ခေါ်မှုတွေကိုအတိအမှတ်ပြုလက်ခံပြောသွားတာတွေ့ပါတယ်ဥပမာ NC သဘောတူညီချက်ထဲမှာအရေးကြီးတဲ့ဒီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆိုတာကိုအဖြစ်လောက်ပဲထည့်ထားတာမျိုးတွေကတော်တော်မကောင်းမှုဆိုတဲ့သဘောမျိုးဒေါ်ဆန်းစုကြည်မင်းကုန်းကမှထည့်ပြောပါတယ်ဆိုတော့ဒီလိုကိစ္စတွေရအောင် NCA လမ်းကြောင်းမှာဘလောက်ထိဟန်တာဖြစ်ခဲ့လို့များယူဆလဲဥမောင်ဆို
စဉ်းစားမှုကိုယ်လည်းမရှိနေကျွန်တော်အမြင်ကပြောရရင်စွန်းနဲ့တက်မတော့အဓိကတက်မတော့ဘက်ကတော့လက်ရှိဆွေးနွေးပွဲမှာဘုံငင်းရဲ့ဆွေးနွေးပွဲတွေမှာလက်နဲ့တိုင်းသားလက်နဲ့ကြိုင်တက်ဖွဲ့ရဲ့ပြဿနာကိုဖြစ်ရှင်းကိုဆောင်ပေးနေတယ်ဆောင်ပေးပြီးစဉ်းစားတယ်လို့ထင်ပါတယ်အဲ့မဲ့တိုင်းသားလက်နဲ့ကင်ဒီဘက်ကပြောမယ်ဆိုလို့ရှိလို့ရှိတယ်။ဟောတိုင်းသားလက်နဲ့ကင်ကသူတို့ရဲ့အမျိုးသားတန်းတူရေးပြဿနာကိုသူဆောင်ပေးပြီးစဉ်းစားတယ်ထင်ပါတယ်။အဲ့ဒီစွန့်နေမှုနှစ်ခုအဲ့စဉ်းစားမှုအခြေခံတစ်ခုကမတူပါဘူး။ဒါပြင်နိုင်ငံရေးစွန့်နေမှုတွေမှာမပြည့်လည်တာကတော့တိုင်းသားလက်နဲ့ကင်တွေပို့ကဘာလို့အခြေခံစဉ်းစားလဲဆိုတော့ယနေ့ပြည်တော်စုဒီကြီးကျွန်တော်1948ခုနှစ်ပြည်တော်သဘောတူညီချက်အခြေခံပုံကပေါ်လာတဲ့ပြည်အောင်စုဖြစ်တယ်ဆိုတဲ့အခြေခံပုံကနေသူ့ရဲ့အဲနိုင်ငံရေးသဘောထားကိုဆွေးနွေးပါတယ်ကျွန်တော်အစိုးရနဲ့တက်မတော်ဘက်ကတော့ဒီ49ဆွဲသဘောတူညီချက်ကိုအတိမတ်ပြုဖို့ဝင်လေးပါတယ်သူတို့ဘာကြောင့်လဲဆိုတော့49သဘောတူညီချက်မှာဒီဖွဲ့ဖွဲ့လူကဖွဲ့ထုတ်ပြန်လို့ဆန်နေတွေဖွဲ့ထုတ်မှပြီးမယ်ဆိုတဲ့သဘောတူညီချက်ကိုသူတို့သဘောကျရမှာမဟုတ်ပါဘူးသူအနေနဲ့ကတော့ဒီနေ့အချိန်အနေနဲ့ကိုက်ရဲ့ပြောင်းသူတို့ဒီထောက်ဒီဆောက်ဖို့ဆိုတဲ့ဘက်ကစဉ်းစားပါတယ်အဲ့တော့စဉ်းစားမှုပါအချိန်ကလွဲပါတယ်ပထမချက်ဒုတိယချက်အရပြောမယ်ဆိုလို့ရှိရင်ကျွန်တော်တိုင်းသားလက်နက်ကိုင်တွေဘက်ကစဉ်းစားတာကမြို့သားတန်းကြီးနဲ့ကိုပိုင်အုပ်ချုပ်ခွင့်ဆိုတဲ့ဒီအမျိုးသားလက္ခဏာပေါ်ကနေပြောတာစဉ်းစားပါတယ်ဒါပေမဲ့အစိုးရနဲ့တမတော်ဘက်ကဖက်ဒရယ်ဒီမိုကရေစီလို့ပြောတော်လဲပဲစွမ်းနဲ့တက်မရဘက်ကအခြေခံစဉ်းစားတာကဟိုချုပ်ကံမှုလျှော့ချပြီးတော့ တော့ပြည်ငယ်တွေကိုတရားစာအာဏာတိုးပြီးဘယ်ပါစဉ်းစားပါအဲ့တော့ဒီအခြေခံစဉ်းစားမှုကပွဲလွှဲနေတာအဖက်ကအပြန်အလှန်သဘောပေါက်ပြီးတော့ဒီအခြေခံကပြည်လဲနိုင်လိမ့်မယ
်ဟုတ်ကဲ့တော့ဆက်စပ်ရင်မင်းကလည်းမပြောတော့တာတခုလည်းသတိထားမိပါတယ်ဒီတာဝန်ရှိတဲ့ခေါင်းဆောင်တွေကုတာဝန်ကိုပြပြသားသားလှုပ်ဖို့ပုဂ္ဂိုလ်ရေးနိုင်ငံရေးကုကျိုးစည်းဝါးကြည့်ပြီးအချိန်ဆွဲတာမျိုးတွေမလှုပ်ဖို့လှုပ်တယ်ဆိုရင်လည်းဒါငင်းငင်းကိုဖြစ်စီရရောက်တယ်ဆိုပြီးသတိပေးသွားပါတယ်ဟိုဘသူဘဲပါဆိုတော့ဟိုတိတိကျကျရင်းညွှန်းသွားတာတော့မရှိပါဘူးဆိုတော့တုတ်တက်မှုရအောင်လုံနိုင်ရင်းနဲ့ဒီလိုကုကျိုးကြည့်ပြီးမလှုပ်ဘူးလို့ပြောနိုင်တဲ့ကိစ္စတွေရောတကယ်ပဲရှိနေလို့အခုလိုပြောသွားတာလားဦးမောင်ဆိုဘယ်လိုယူဆလဲခင်ဗျကျွန်
တော်အမြင်ကတော့ဒါမျိုးကဒီလိုကန်းဆယ်မှာဒီလိုဖြစ်တယ်ဟိုကမျိုးကဘလို့တင်ပြပေးချင်ပါလေ။နော်ဒီလိုကန်းဆယ်ကိုတကယ်စတာက2017ခုနှစ်မှာသမားဦးသိစီပေါ့။နော်အစိုးရပြောင်းလို့ကျွန်တော်အစိုးရနေပြီးတော့ခေါ်တာ။ဒီလိုကန်းဆယ်ကိုတကယ်တမ်းခေါ်ဆိုနိုင်ဒီအစိုးရပဲဖြစ်ပါလေ။နော်အဲ့တော့ဒီကန်းဆယ်အစိုးရပဲဒီ NLD အစိုးရပဲဒီလိုနည်းနည်းနောက်ဆက်တယ်။ဘာလို့တိုင်းကလည်းအဖွဲ့စီကနေဒီလိုကန်းဆယ်ခေါ်လို့မရဘူးကြာ။အစိုးရပဲခေါ်လို့ရပါအဲ့တော့ဒီနေ့ငင်းငင်းလုပ်ငန်းစဉ်ဦးဆောင်နေတာဒီအစိုးရဖြစ်ပါတယ်။အဲ့တော့တကယ်တမ်းကဒီကျဲလုပ်ငန်းစဉ်အောင်မြင်ဖို့အတွက်တက်တက်လဲလဲတွားပေးဖို့လိုတယ်။တွန်းတွန်းတက်တက်လိုတယ်ဆိုရင်လည်းပဲအဓိကကတော့အစိုးရကဦးဆောင်လုပ်ဖို့လိုရမယ်လို့ထင်ပါတယ်။ဒါကကျွန်တော်ပြည်ခံကျိုးလို့ NLD တို့ရည်ညွှန်းပြောတာမဟုတ်ပါဘူး။ကျွန်တော်ငင်းငင်းလုပ်ငန်းစဉ်တရက်ကအဓိကတာဝန်ခံမှုကတည်တဲ့အစိုးရဖြစ်တယ်ဆိုတော့ပြောကြတယ်
ဟုတ်ကဲ့အခုဒီ NC 9နှစ်ပြည့်မင်းငွန်းနေထုတ်ပြန်ချက်ဒီမှာပြီးခဲ့တဲ့ကာလအတွင်းအောင်မြင်မှုတွေစိန်ခေါ်မှုတွေကိုသုံးသပ်တာတွေရှိပါတယ်ဒီနေရာမှာကွဲလွတ်ချက်တချို့ရှိတာကိုလည်းသတိထားမိပါတယ်ဆိုတော့ဒီငင်းငင်းလုပ်ငန်းစဉ်မှာတစ်ဖက်နဲ့တစ်ဖက်ချင်းကပ်ပုံနဲ့အမြင်တွေမှာအဓိကဘာတွေများကွဲလွတ်နေလို့ရှေ့မတွန်းနိုင်ပဲဖြစ်နေရတယ်လို့များဦးမောင်ဆိုနားလည်ထားလိုက်ခင်ဗျာ
ကျွန်တော်အက်တိုဘာ9ရက်နေ့ NC 9နှစ်ပြည့်မှာကျွန်တော်တို့ statement သုံးခုဖတ်ပါတယ်တစ်ခုကတော့ဒီအစိုးရထွက်တာပါတစ်ခုကတော့ကာဝေးစုစည်းချုပ်ကထွက်တာပါအခုကတော့ EA ဝင်ပေါ့ဗျာတိုင်းလာနိုင်ငံပြည်ပြတ်တာဆိုရဲထုတ်ပြန်ချက်မှာအပိုင်း၃ဝန်းပါတယ်ဗျာအဓိကထုတ်ပြန်ချက်ဖော်မပိုင်းကတော့2020နောက်ပိုင်းမှာ NC လက်မှတ်မထိုးသေးတဲ့တိုင်းလာလက်နက်ကင်တွေကိုလည်းပဲနိုင်ငံဆွေးနွေးပွဲဆွဲရအောင်ကြိုးစားသွားမှာဖြစ်သလို NC လက်မှတ်ထိုးထားတဲ့လူတွေနဲ့အဓိကရစေးကိုခိုင်မအောင်ဆက်လုပ်သွားမယ်ဒုတိယပိုင်းမှာဆိုလို့ရှိရင်တော့ UPDJC နိုင်ငံဆွေးနွေးပွဲမှာဒီနေ့အခြေခံဥပဒေနဲ့ပတ်သက်ရေးဆွဲရေးကိုကောင်တယ်ပေါင်းလို့သွားမယ်တတိယမှာဒီကောင်တယ်ပေါ်သွားတဲ့ဥပဒေတွေကိုခြေအောင်ဥပဒေပြင်ဆင်ရေးမှာဆောင်ရွက်သွားမယ်ဆိုတော့စိုးရဘက်ကကြီးညာချက်မှာတွေ့ပါတယ်အဲ့တော့တမရဘက်ကကြီးညာချက်မှာတော့အဲ့ဒီအသေးစိတ်တွေမပါဘူးတမရဘက်ကကြီးညာချက်မှာဆောင်ပေးသွားတာကတော့ NC လမ်းကြောင်းကရှောက်နေဆိုရအောင်တမရဘက်ကဆောင်ပေးသွားတာတွေ့ရတယ်အဲ့ဒီမှာထူးခြားတာကတော့ပါတယ်ဆိုတော့အဲ NC ထိုးထွက်တဲ့ EU တွေပြင်ဆင်မှာထူးခြားတဲ့ချက်နေစက်ကပါလဲဆိုတော့တိဒီနိုင်ငံရေးဆွေးနွေးပွဲ NC နဲ့ပတ်သက်ပြီးနိုင်ငံရေးဆွေးနွေးပွဲလမ်းကြောင်းမှာအားလုံးပါဝင်ရေးကိုသူကြိုးစားသွားမယ်ဆိုတဲ့ချက်ကိုတောင်းပန်ဖော်ပြတာတွေ့ရပါတယ်တစ်ချက်ဒုတိယတစ်ချက်အနေနဲ့ပြောမယ်ဆိုရင်တော့ရခိုင်ပြည်နယ်ပြဿနာကိုနိုင်ငံရေးဆွေးနွေးပြင်ဆင်ဖို့ဆိုတော့ဒီ key point ကိုထောက်ပြတာတွေ့ရပါတယ်အဲ့တော့ချုပ်ပြီးဒီညဉ့်ညံတဲ့၃ခုဆိုချုပ်ပြီးပြောမယ်ဆိုလို့ရှိရင်ကျွန်တော်အစိုးရအနေနဲ့ဒီဘက်လမ်းကြောင်းတစ်ခုဒီအစင်းလိုက်သွားမယ်လမ်းကြောင်းကိုဖော်ပြတာတွေ့ရတယ်ကာဝေးတက်မရဘက်ကတော့ဒီဘက် NC လမ်းကြောင်းကိုဖော်ပြတာတွေ့ရဆို BOE ဘက်ကပြောမယ်ဆိုတော့လက်တွေ့ဖြစ်ရှိရမယ်လမ်းကြောင်းနှစ်ခုကိုထောက်ပြသွားတယ်ဒီဘက်ကမ
ှ Okay NC လမ်းကြောင်းနဲ့ပဲတော်တော်ဘာနဲ့ပဲတော်တော်ပေါ့လေမြန်မာနိုင်ငံမှာငင်းကြဲရဖို့လူတွေဆိုတာကတော့သိကြပါတယ်ငင်းကြဲရို့အပြစ်ခတ်ရစဲရဖို့လို့လူလားတယ်ဆိုပြီးတော့အားလုံးကလည်းပြောနေပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲတိုက်ပွဲကြီးစီးရီစင်းကိုတွေကလည်းတန်းနေတော့မှာဆိုတော့တိုက်ပွဲကြီးရဖို့ငင်းကြဲရဖို့လက်လုံးအခင်းချင်းရဘလောက်များမျောလင့်နိုင်မလဲဥမော်ဆိုအမျိုးကိုနေကုန်းချုပ်နေနဲ့သိကြပါတယ်ခင်ဗျဆက်
နေတာတော့ဗျာ SC ထုတ်ပြတဲ့အဖွဲ့ကမှာအဓိကပြတ်ပြတ်ဖြစ်နေတာတော့ KNU နဲ့ ASEAN ပါဆိုတော့အလရယ်လက်မရေးထိုးတာပြည့်ရေးထိုးတာယူပါတက်နေရချတိုင်းနဲ့ကွဲလွဲတည်တယ်ကွဲလွဲနေတဲ့အခါမှာ KNU တက်မှ9အမွန်အေရီယာမှာအဓိကထုတ်ပတ်ဖြစ်တယ်ဒါပေမဲ့ဈာတော်သေးတယ်လို့ပြောရမှာလောဆယ်မှာတော့လောဆယ်မှာတော့တိုက်ပွဲကြီးပြတ်တာမကြားရဘူးဒီတက်ဒါပေမဲ့ RCS နဲ့ပတ်သက်ပြီးတော့ဒီကအခုလောဆယ် 10 ဟိုဒီလာပိုင်းစောပိုင်း10ရောက်တာဆိုပြီး RCS နဲ့ကြောင်းပိုင်းမှာတက်ဖို့တိုက်ပွဲကြီးဖြစ်တာတွေ့ရတယ်ဒါတော့ဒီအပိုင်းမှာမဟုတ်ပါဘူးအစီလက်မရေးထိုးထားပြီးတဲ့နောက်ပိုင်းအစီအစဉ်တက်ခွဲပြတာ200ကျော်300ကျော်ကရှိပါတယ် အဲ့တော့ဒီပြဿနာကိုကျွန်တော်တို့က GMC နဲ့ဖြေရှင်းမှာလားဘာနဲ့ဖြေရှင်းလဲဆိုတာကိုတော့ကျွန်တော်တို့ကအယုံဆိုင်ပြီးတော့လုံဆောင်မှုပေးဖို့လိုအပ်ပါတယ်အဲ့ဒါပြီးရင်တော့နောက်ကြပိုင်းခုနပြပါကဲပြီးတော့လမ်းမထူတာလည်းပြင်နေပတ်သက်ပြီးတော့ဖြေရှင်းမှုလိုအပ်ပါတယ်ဖြေရှင်းမယ်ဆိုလို့ရှိရင်တော့ဝါမိုင်းလာကျွန်တော် SSPP ညပိုင်းခုနပြရဒီသုံးဘက်ကပါလက်ပြထူပြီးသားပါKMPB အညာဘက်ခုနကပြန်ပါလေ KMPB လေးပါလေတွေထူပြီးသားပါအဲ့တော့တစ်ခါတိုင်မှန်းမရှိပါဘူးတော့ဆက်အဲ့တော့ကျန်တဲ့၄ဘွဲ့ပါလေတွေထူပြတာရှိတယ်အဲ့တော့ပြန်တဲ့၄ဘွဲ့ပါလေတွေထူရှိတဲ့ကျန်မှာတော့ဆက်ရခိုင်မှာကအဲ့ AU အတိမမပြုတ်နိုင်ဘူးရခိုင်မှာတရှိခွင့်လည်းမပြုတ်နိုင်ဘူးစောစောပိုင်းလိုက်စားမှာတရှိခွင့်ပြုတ်လာလဲမပြုတ်နိုင်တော့ဆိုတဲ့အချိန်မှာဒီပြဿနာလက်ခက်တင်းဖြစ်အဲ့တော့ဒီပြဿနာကိုအေးပြဿနာအခိုင်မာတီတရှိအေးပြဿနာအေးကိုဘယ်လိုလဲထုံးမလို့တဲ့ပြဿနာအဓိကပြဿနာသူဖြစ်လာပါလိမ့်မယ်အဲ့ဒါအပြင်အေးနဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တွေဖြစ်တဲ့ကိုကန်တို့ TNL တို့ကလည်းရုပ်ောက်ပွဲပြီးရဲ့ TV ပြည့်ရထားတဲ့ဖြစ်တဲ့ကြောင့်မလို့ဒီအခိုင်မာစစ်ပွဲတွေပြင်းထန်လာရင်အဲရှမ်းမြောက်မော်ဖြစ်လာမလားဆိုတဲ့အပိုင်းကိုကျွန်တော်တို့ကအဲသတိထားဖို့လိုပါတယ်တတိယအချက်အနေနဲ့ဟိုပြန်ရီကကျွန်တော်ငဆောင်စစ်ပွဲနောက်ပိုင်းမှာဒီ sorry ချီပွေနဲ့ထော်လော်ကြားရစခန်းတုနေရာယူထားတဲ့အတွက်တောင်းလို့ island ဖောက်လို့မရဘူး island ဖောက်ဖို့ဒီစခန်းကြီးခက်ခိုင်းနေတဲ့ခြေနေမှာဒီပြဿနာလည်းမဖြစ်ရှင်းနိုင်ရင်ခင်ပြည်တယ်မှာလည်းတိုက်ပွဲကြီးပေါ်လာတယ်အဲ့တော့ဆိုလိုတာကတော့ကျွန်တော်တို့မှာဒီအဖြစ်ကရစိင်းနဲ့ပတ်သက်ပြီးတော့ဒီနိုင်ငံဆွေးနွေးပွဲမတိုင်ခင်ကိုအဖြစ်ကရစိင်းနဲ့ပတ်သက်ပြီးတော့လက်တွေ့ကြကြဖြစ်ရှင်းရမယ်ပြဿနာတွေကိုအယုံဆိုင်ဖြည့်ရှင်းမှုလိုသေးတယ်လို့ပဲဒီမှာ
ဟုတ်ကဲ့ပါခင်ဗျာအခုလိုချင်ပြပြီးဖြည့်ချခဲ့တဲ့တန်းသားကြီးရဲ့ကျွမ်းကျင်သူဥမ္မမော်ဆုနဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတူတင်ပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
မင်္ဂလာပါရှင်ဦးစိတ်သူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီဒီတစ်ပတ် UDP ဥက္ကဋ္ဌဥကြုံမြင့်ပြတနာဘလောက်ထိဂိုင်တွယ်ဖို့လိုတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်တဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။ဒီကတဲ့အော်တိုဘား15ရက်နေ့ကနေပြည်တော်တမရအိမ်တော်မှာထောင်ပြေးမှုနဲ့ဖမ်းဆီးထားတဲ့ UDP ခေါ်နှင်းစီပါတီဥက္ကဋ္ဌဦးကျော်မြင့်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ခုလုပ်ပါလေ။နိုင်ငံတော်တိုင်ပင်ခံရုပ်ဝန်ကြီးဌာနညွန်ကြားမှုချုပ်ဦးစော်ထေးကရှင်းလင်းတာဖြစ်ပြီးဦးကျော်မြင့်အကြောင်းတစ်ခုတည်းကိုပဲပြောဆိုခဲ့တာပါဦးစော်ထေးရဲ့ရှင်းလင်းချက်အရ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုအကြောင်းအရာအလိုက်အဖွဲ့ပေါင်းစုံနဲ့စစ်ဆေးနေတာဖြစ်ပြီးပြည်ပြမှုမရှိသေးဘူးလို့သိရပါတယ်စစ်ဆေးနေတဲ့ကိစ္စတစ်ခုဖြစ်တာနဲ့အညီသတင်းတော့တွေမေးမြန်းသမျှကိုအပြည့်အဝပြန်ဖြေမပေးနိုင်သေးသလိုရှင်းလင်းပြောပြခဲ့တဲ့ငွေကြေးပမာဏပိုင်ဆိုင်မှုလုပ်ငန်းဆောင်တာတွေနဲ့ပတ်သက်လို့လည်းအတည်ပြုနိုင်သေးတာမဟုတ်ပါဘူးကြောက်လဲဥစောထေးကကနဦးထုတ်ဖော်ချက်အဖြစ်ပြောဆိုသုံးနှုန်းခဲ့တာတွေ့ရပါတယ် UDP ပါတီဥက္ကဋ္ဌနဲ့ပတ်သက်ပြီးအစိုးရဘက်ကဘာတွေဖော်ထုတ်နိုင်ခဲ့သလဲဘာတွေဆက်ပြီးဖော်ထုတ်ဖို့ကြံနေအောင်မလဲသူ့ရဲ့ UDP ပါတီကရောဘာဆက်ဖြစ်လာမလဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်ခုဒီပတ်အဲ့ဒီကိစ္စအကြောင်းလေ့လာတင်ပြသွားပါမယ
်သတင်းစာရှင်းလင်းပွဲမှာညွှန်ကြားမှုချုပ်ဥစောထေးရဲ့ရှင်းပြချက်အချင်းချုပ်ကခုလိုပါဦးကျော်မြင့်ရဲ့ထွက်ဆိုချက်အရသူဟာ1996ခုနှစ်ကမန္တလေးပြည်သူ့စေယုံကြီးအချုပ်ကနေထွက်ပြေးခဲ့ကြောင်းနေဆက်ကနေတဆင့်ထိုင်းနိုင်ငံဘန်ကောက်မှာတလနေထိုင်ခဲ့ကြောင်းအဲ့ဒီနောက်နော်ဝေးနိုင်ငံအော့စလိုမြို့ကိုရောက်ပြီး3လလောက်နေထိုင်တဲ့အကြောင်းအဲ့ဒီနောက်နိုင်ငံရေးခိုလုံခွင်းနဲ့အမေရိကန်နိုင်ငံကိုရောက်ပြီး2011ခုနှစ်ဝင်းကျင်ထိနေထိုင်ခဲ့တယ်လို့ဆိုပါရယ်2012ကနေ2014ထိကနေဒါနိုင်ငံဗန်ကူးဗားမှာနေထိုင်ခဲ့ကြောင်း2012ခုနှစ်မှာတရုတ်နိုင်ငံကူမင်းကိုရောက်ခဲ့ကြောင်း2013ခုနှစ်မှာတရုတ်နိုင်ငံကနေမြန်မာနိုင်ငံကိုတရားမဝင်ဝင်ရောက်ခဲ့ဘူးကြောင်းထွက်ဆိုခဲ့တယ်လို့ဆိုပါရယ်ဦးကျော်မြင့်ကသူကနေဒါနိုင်ငံမှာနေထိုင်စဉ် Maple LeafReforestation company ကိုတည်ထောင်လုပ်ကိုင်ခဲ့ပြီးတန်ဘိုးကြီးမျိုးစေ့တွေပြိုးပင်တွေပြုပြင်ပြန်ပွားရေးကိုနိုင်ငံအနှံ့ဖြန့်ဖြူးရောင်းချခြင်းနဲ့ပြိုးပင်စီမံကိန်းလုပ်ငန်းတွေကိုလုပ်ကိုင်ခဲ့တဲ့အကြောင်းကနေဒါနိုင်ငံမှာရှိတဲ့ CBC Bank, RDC Bank နဲ့ TD Bank တွေမှာငွေစည်းတွေဖွင့်လှစ်ပြီး American Dollar 25သန်းလောက်နဲ့ညီမျှတဲ့ကနေဒါဒေါ်လာ33သန်းစုဆောင်းနိုင်ခဲ့တယ်လို့ဆိုပါရယ်
2013ခုနှစ်စက်တင်ဘာလရောက်တော့အဲ့ဒီငွေတွေကိုဘဏ်ကနေထုတ်ယူပြီးသူကကနေဒါဒေါ်လာ18တန်းကိုယူကျန်ငွေ15တန်းမိသားစုကိုပေးပြီးတရုတ်နိုင်ငံခူမင်းကိုထွက်လာခဲ့တယ်လို့ဆိုပါတယ်။ဥကြောင့်မြင့်တရုတ်နိုင်ငံခူမင်းကိုယူသွားတယ်ဆိုတော့ကနေဒါဒေါ်လာ18တန်းဆိုတာအမေရိကန်ဒေါ်လာ13တန်းလောက်နဲ့ညီမျှပါတယ်။နောက်ပိုင်းဥကြောင့်မြင့်ရဲ့ငွေကြေးလွှဲပြောင်းမှုရင်းနှီးမြှုပ်နှံမှုဆိုင်ရာတွေကိုနှိုင်းယှဉ်ရလွဲကူအောင်မြင်သာအောင်မြန်မာကျပ်ငွေအစားဒေါ်လာနဲ့ပဲတွက်ချက်ဖော်ပြသွားပါမယ
်။ဥကြောင့်မြင့်ဟာအဲ့ဒီငွေတွေနဲ့မြန်မာနိုင်ငံထဲတရုတ်ပြည်ကကုန်ပစ္စည်းတွေတင်သွင်းတယ်မြန်မာကုန်သည်တွေစီမှာရင်းနှီးမြှုပ်နှံတယ်ကုန်သည်မှုတွေလုတ်တယ်လို့ပြောပေမဲ့ဘလို့အထောက်ထားမှမတွေ့ရဘူးလို့ဥဇော်ထေးကဆိုပါတယ်ဘူဘန်ရဲ့စီစစ်ပေးချက်အရ2015ခုနှစ်တနှစ်ထဲမှာပဲဥကြုံမြင့်ဟာတရားမဝင်ဟွန်ဒီငွေလွှဲတွေကနေတဆင့်တရုတ်နေဆက်ကနေ United Arab Bank နဲ့ Airwadi Bank မှာဖွင့်ထားတဲ့ဒူဘိုင်အကောင့်နေတဲ့ American Dollar 12တန်းခွဲလောက်နဲ့ညီမျှတဲ့မြန်မာကျပ်ငွေတွေလွှဲပြောင်းရယူခဲ့တယ်လို့ဆိုပါတယ်ဥကြုံမြစ်ပိုင်းဘန်စီ6ခုကနေ2015ကနေ2020အထိဘန်ဒိုးသက်သက်ဒေါ်လာ17တန်းကျော်ရတယ်လို့လဲဆိုထားပါဗျ။အဲ့ဒီငွေတွေနဲ့ပတ်သက်ပြီးဥကြုံမြစ်ဟာလူ19ယောက်ကိုဒေါ်လာ3တန်းကျော်လောက်ငွေချေးတာကနေဒေါ်လာ4သိန်းနီးပါးအတိုးရတယ်လို့ဆိုပါတယ်။ယင်းနည်းမြှုပ်နှံမှုမှာဒေါ်လာ1တန်းကျော်လောက်ထည့်ထားရကနေအကျိုးမြတ်ဒေါ်လာ3သိန်း4000လောက်ရတယ်လို့ဆိုပါတယ်။2015ကနေ2020အထိဥကြုံမြစ်ရတဲ့ဘန်ဒိုးချင်းငွေတို့ယင်းမြို့နံမှုအကျိုးမြတ်စုစုပေါင်းဒေါ်လာ12တန်းနီးပါးဝင်တယ်လို့ထွက်ဆိုကြောင်းဥဇော်ထေးကပြောပါတယ
်ဒီငွေကြေးသုံးဆွဲမှုနဲ့ပတ်သက်လို့ဥကြော်မြင့်ဟာလှိုင်မြို့နယ်က International City Hotel ဝယ်ယူဖို့ဒေါ်လာ9သိန်းမော်ဘီမှာလဲနဲ့ဥယျာဉ်မြေ164ဧကဝယ်ဖို့ဒေါ်လာ9တန်းနီးပါးပြင်ဦးလွင်ပြင်စာကမြေ9ဧကပန်းလိုင်ကောက်ကွင်းအင်ယာကမြေနဲ့အိမ်နေပြည်တော်ပုပ္ပတိရီကမြေခုနှစ်ဧကအလုံးစုစုပေါင်းအမေရိကန်ဒေါ်လာတန်သန်းနီးပါးလောက်နဲ့ဝယ်ယူခဲ့ပြီးဒေါ်လာတန်ပေါင်းများစွာကုန်ကြမဲ့အဆောက်အုံတွေကောက်ကွင်းတွေတိစောက်ထားခဲ့တယ်လို့ဆိုပါရယ်ဥကြုံမြင့်ဟာသူတီထောင်ထားတဲ့ UDP ပါတီအတွက်ကိုတော့ဒေါ်လာ10သန်းကျော်လောက်အကုန်ကျခံသုံးဆွဲထားတယ်လို့ဆိုပါရယ်အဲ့ဒီမှာရက်ကြီးကနေပြည်နယ်နဲ့တိုင်းစင်ပါတီတာဝန်ခံတွေကိုလစာငွေပေးချေတာရွေးကောက်ပွဲဝင်မဲ့အမတ်လောင်းတွေကိုထောက်ပံ့ကြေးပေးတာပါတီရုံးခန်းတွေနဲ့ပါတီစည်းရုံးရေးတွေအတွက်သုံးစွဲတာတွေပါဝင်ပါတယ်။ဥကြုံမြင့်ရဲ့ကနဦးထွက်ဆိုချက်တွေကိုကြည့်ရင်တန်တရားဖြစ်စရာအချက်တွေအများကြီးပါဝင်နေတာတွေ့နိုင်ပါတယ်။ဘလို့ပဲဖြစ်ဖြစ်အဲ့ဒီတဲကအမေရိကန်ဒေါ်လာ13တန်းကိုပိုက်ပြီးတရုတ်နိုင်ငံခူမင်းကိုသွားအဲ့ဒီငွေတွေမြန်မာနိုင်ငံနဲ့ဟွန်ဒီငွေလွှဲပို့အဲ့ဒီငွေတွေနဲ့ယင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးလုပ်တယ်ဆိုပြီးရုတ်တရက်ရှိအောင်ဖန်တီးထားတဲ့ဇလန်းတပုတ်နဲ့ဆင်တူနေပါတယ်။မြန်မာနိုင်ငံဘန်တိုးနှုံး10ရာခိုင်နှုံးလောက်ကနေ9နှစ်အတွင်းအတိုးကြီးတသက်ဒေါ်လာ17တန်းလောက်ရဖို့ဆိုရင်ဒေါ်လာ18တန်းကိုအတိုးရောအရင်းပါလုံးဝမထုတ်ဘဲထားပါမှ9နှစ်အကြာမှရလာနိုင်မဲ့ပမာဏပါဘလို့ပဲဖြစ်ဖြစ်ဥဇော်ထေးကတော့ဥကြုံမြင့်ရဲ့ပိုင်ဆိုင်မှုစုစုပေါင်းဒေါ်လာ18တန်းကျော်လောက်ရှိတယ်လို့ဆိုပြီးလက်တွေ့မှာဒီထက်ပိုများနိုင်တယ်လို့ဆိုထားပါတယ်ဒေါ်လာ13တန်းလောက်ပိုက်လာပြီးတရုတ်နိုင်ငံထဲကနေခိုးဝင်လာသူတယောက်ဟာဝင်ငွေရလန်းမမေရရမရှိပဲ9နှစ်အတွင်းဒေါ်လာ4သန်းမကတိုးပွားလာမှုကလည်းမယုံကြည်နိုင်စရာပ
ါကျင်းပပြီးသွားတဲ့ဥကြုံမြင့်အကြောင်းသတင်းစာရှင်းလင်းပွဲဟာပါတီဥက္ကဋ္ဌဥကြုံမြင့်ရဲ့ရာဇဝမှုနဲ့ဆိုင်တဲ့အပိုင်းသူ့ရဲ့ပိုင်ဆိုင်မှုနဲ့ UDP ပါတီအတွက်သုံးစွဲမှုစတာတွေပြည်တော်စုရွေးကောက်ပွဲကော်မရှင်စီပေးပို့ပြီးနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဆိုင်ရာဥပဒေနဲ့ညှိစုံခြင်းရှိမရှိစစ်ဆေးနိုင်ဖို့တင်ပြထားတာကိုအသိပေးလို့ရင်ဖြစ်ပေါ်ရပါတယ်ဒီအတွက်တိတ်မကြခင်မှာပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာ UDP ပါတီကိုတရားဝင်နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ထားတာကနေပယ်ဖျက်တာမျိုးဖြစ်ကောင်းဖြစ်လာနိုင်ပါတယ်။ဒါပေမဲ့ဒီထက်ပိုအရေးကြီးတာကဥကြုံမြင့်စီငွေကြေးလာရလမ်းကြောင်းနဲ့သူ့ရဲ့လုပ်ရက်တွေဟာမြန်မာနိုင်ငံရေးနဲ့မြန်မာအချုပ်အခြာအာဏာကိုထိပါတဲ့အခြေအနေမျိုးရှိနေမရှိနေဆိုတာမျိုးအထိအသေးချာစုံစမ်းစစ်ဆေးဖော်ထုတ်အရေးယူဖို့လိုအပ်နေပြီဖြစ်ကြောင်းပါ
နေဖြစ်ပါစေတောင်းရှင်များရှင် VOE ရေးလာတဲ့တောင်းရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောင်းရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာမြန်မာသတင်းလေးတစ်ပုဒ်နဲ့လဲတောင်းရှင်တွေကိုဖြောက်ပြေးပေးဦးမှာဖြစ်ပါတယ်ရှင်
အခုအရင်ဦးဆုံး Messenger ကနေပြီးတော့ VOE ကိုစာရေးပို့လာတဲ့သောရရှင်ရဲ့စာတို့လေးတွေကိုပြောပြပေးခြင်းပါတယ်။ Danny Rose ဆိုတဲ့သောရရှင်က VOE ဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာပါစေဆိုပြီးတော့နှုတ်ခွန်းဆက်စကားလေးတစ်ခုပါလာတာပါ။အထူးကျေးဇူးတင်ပါတယ်နော်။ Jordi လည်းဆိုတဲ့သောရရှင်ကလည်း VOE မြန်မာသတင်းညနေပိုင်းအစီအစဉ်ကိုပုံမှန်နားဆင်သူပါတဲ့။ကျေးဇူးတင်ပါတယ် VOE တဲ့။ဟုတ်ကဲ့ကျမတို့ကလည်းအထူးကျေးဇူးတင်ပါတယ်။ဆရာအောင်ဆိုတဲ့သောရရှင်ကတော့မိကုန်းတစ်ခုမေးလာတာပါဒီသောရရှင်ကဒဇယ်မျိုးနဲ့ကောက်ကြီးကျေရကဖြစ်ပါတယ်သူကကျွန်တော် Facebook စာမျက်နှာပေါ်မှာ view ရတဲ့တင်နားထောင်တာအဆင်ပြေဖြစ်နေပါတယ်အချိန်နဲ့တပြေးညီနားထောင်မှုရိုက်ရှာမှတက်လာပါတယ်အဲ့ဒါကိုအဆင်ပြေအောင်ရှင်းပြပေးစီခြင်းပါတယ်မြမပြီးပေးစာကဏ္ဍကိုဘယ်လိုပို့ရပါလဲတဲ့ဒီမှာသူမေးထားတာနှစ်ခုပါသူကတစ်ခုကဒီ VOA သတင်းတွေကိုနားထောင်ရိုက်ပြီးတော့ share တော့မှတက်လာတယ်အဲဒါကြောင့်မလို့သူ့အတွက်ခက်ခဲလို့ပြောပြပေးစီခြင်းနဲ့ဆိုရရင်နောက်တစ်ခုကမြမပြီးကပေးစာကိုဘယ်လိုစာရေးရမလဲဆိုရရင်မြမပြီးကပေးစာကိုစာရေးတာကအခုလိုရေးလာတာမှန်ပါတယ်ရှင် Messenger ကနေပြီးတော့စာရေးပို့လာတာကတော့အလွယ်ကူဆုံးနဲ့ကျမတို့စီလည်းအမြန်ဆုံးရောက်နိုင်တဲ့နည်းပဲဖြစ်ပါတယ်နော်တောင်းမို့လဲကျမတို့စီကိုဒီအစီအစဉ်နောက်ပိုင်းမှာကြီးညာပေးမယ်စာရိုက်တိတာကိုစာရေးလို့ရပါတယ်ဒါမှမဟုတ်လဲအီးမေးလ်ပေးပို့ခြင်းနဲ့ဆိုရင်လဲကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bambi@voanews.com ကိုအီးမေးလ်ပေးပို့လို့ရပါတယ်ရှင်ဒီမှာဆရာအောင်မေးထားတဲ့ဒီအဓိကအကြောင်းအရာဖြစ်တဲ့ Facebook စာမျက်နှာပေါ်မှာသတင်းနှောင့်ထောင်တာအဆင်မပြေဘူးဆိုလို့ပထမဆုံးဟုတ်ကဲ့ပါဆရာအောင်ရေကျမတို့ရဲ့ VOA အစီအစဉ်နေအိမ်မှာရေဒီယိုရောရုပ်မြင်သံကြားပါဖြစ်ပါတယ်ဒီအစီအစဉ်တွေကိုထုတ်လွှင့်ချိန်နဲ့တပြိုင်တည်းတည်းနားထောင်ခြင်းနဲ့ကြည့်ရှုခြင်းနဲ့ဆိုရင်ကျမတို့အစီအစဉ်တွေလွှင့်တဲ့အချိန်ကြီးတဲ့အခါမှာ VOA မြန်မာဝိုင်း Facebook စာမျက်နှာကိုတွားလိုက်ပါနော်အိမ်မှာတစ်ခါရဲပေါ်လာပါလိမ့်မယ်ဒါနဲ့ကျမတို့အစီအစဉ်တွေဘယ်အချိန်တွေလွှင့်နေဆိုတော့သိပါရနော်ရေဒီယိုတစ်နေ့ကိုနှစ်ချိန်လွှင့်ပါတယ်မနေ့6နာရီကနေ9နာရီတစ်ချိန်ညဘက်မှာဆိုရင်တော့ည9နာရီကနေ10နာရီတစ်ချိန်ဖြစ်ပါတယ်ဓာတ်ရိုက်ထုတ်လွှင့်မှုဖြစ်ပါတယ်ရုပ်မြင်သံကြားအစီအစဉ်ကတော့ည9နာရီတိုင်းမှာဖြစ်ပါတယ်ရှင်အဲ့တော့အဲ့အစီအစဉ်တွေလာတဲ့အချိန်အနည်းရင်ကျွန်တော်တို့ VOA Facebook အစာမျက်နှာကိုတွားလိုက်ပါကျမတို့ VOA Facebook စာမျက်နှာရဲ့ဒီနာမည်ကိုရှာမယ်ဆိုရင် VOA Bambies News ဖြစ်ပါတယ်။လိပ်စာကတော့ facebook.com/voa.bambies.news ဖြစ်ပါတယ်ရှင်။အဲ့စာမျက်နှာမှာသွားပြီးတော့အဲ့ထုတ်လွှင့်မဲ့အချိန်အနည်းတော့ကျမတို့အစီအစဉ်တွေအလိုလျောက်တက်လာတာတွေ့ရပါမယ်။နောက်တစ်ခုရှိတာကလည်းဒီကျမတို့ရဲ့ Facebook စာမျက်နှာကိုပြည့်တဲ့ဖြစ်နေဟိုကြိုက်နှစ်သက်ပါတယ်ဆိုကြောင်းဟို like လုပ်ထားရပါတယ်အဲ့ဒါဆိုရင်တော့ကျမတို့အစီအစဉ်ထိုက်ရိုက်ထုတ်လွှင့်ချိန်မှာကိုယ့်ကိုလာပြီးတော့အကြောင်းကြားသတိပေးမှာဖြစ်ပါတယ်ရှင်အဲ့လေတစ်ချက်လုပ်ကြည့်ပါနော်အဆင်ပြေပါစေနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်အထင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျွန်တော်တို့ VOA ကအမြဲလို့ဖော်ပြပေးပါတယ်။အဲ့လိုစာတွေထဲမှာကျွန်မဒီတစ်ပတ်ဖော်ပြပေးမယ့်သောရရှင်ကတော့ AR တိုင်းပန်းတော်မျိုးနဲ့ပြလင်းအုပ်စုကြီးရွာတရမှာနေပါတယ်ဆိုပြီးတော့နာမည်မပြောပါနဲ့ဆိုပြီးတော့ Facebook Messenger ကစာရေးလာတာဖြစ်ပါတယ်
။မင်္ဂလာပါ VOA ရေအဖွဲ့သူအဖွဲ့သားတွေအားလုံးစိတ်ချမ်းသာကိုကျမ်းမာစွာနဲ့COVID-19 ကာယောဂါဘေးကနေကင်းဝေးကြပါစေဗျာကျွန်တော်ကတော့အခုထိုင်းနိုင်ငံမှာ9နှစ်လောက်ရှိနေပါပြီ VOA ကိုအားပေးလာတာလည်းကျွန်တော်အသက်18နှစ်လောက်ကတည်းကပါအခုကျွန်တော်အသက်က38နှစ်ရှိနေပါပြီကျွန်တော်ဘာလို့ပြောချင်တာလဲဆိုတော့လာမယ့်ရွေးကောက်ပွဲကိစ္စပါကျွန်တော်တို့ရွာကတောင်သူလေသမားအများစုကအရင်တစ်ခေါက်မဲထည့်ခဲ့တဲ့ပါတီကိုမဲမပေးဖို့အများစုကဆန္ဒရှိနေကြပါတယ်ဘာကြောင့်လဲကျွန်တော်မေးကြည့်တော့အရင်အစိုးရလက်ထက်ပဲစည်းက4000တဲ့အခုအစိုးရလက်ထက်မှာ1000ခွဲတဲ့ကျွန်တော်တို့ဒေသကပဲလွန်ပြူမှာပဲဒေရီစိန်စပားနဲ့ကွန်းချံတင်ပြူးဖြာအများဆုံးစိုက်ကြပါတယ်အခုဈေးတွေမကောင်းတော့လူတွေကကြွေးထူပြီး MOU စနစ်နဲ့ထိုင်းကိုထွက်အလုပ်လုပ်ကြရပါတယ်အဲ့ဒါ NLD အစိုးရကြောက်လို့မြင်ကြပါတယ်ဖြစ်နိုင်ရင် NLD အစိုးရအနေနဲ့ကျွန်တော်တို့တောင်သူလေသမားတွေအတွက်စိုက်ပျိုးရေးနဲ့ပတ်သက်တဲ့ဒီဝါရေးပြန်လဲဥမော့လာအောင်ကြိုးပမ်းပေးစေချင်ပါတယ်။မရေးတနာကြော်ရေးကျွန်တော်တို့နယ်ဘက်မှာလဲမဲဆွယ်မှုတွေအားနည်းနေသလားကျွန်တော်တွေးမိပါတယ်။ဒီစာလေးကိုဖော်ပြပေးလို့ကျေးဇူးပါ VOA
။ဟုတ်ကဲ့ဒါကတော့သူ့ရဲ့အမြင်ကိုရေးလာတာပါ။သူထိုင်းနိုင်ငံမှာနေပေမဲ့လဲဒီမြန်မာနိုင်ငံကဒီမိတ်ဆွေတွေအပေါင်းအသင်းတွေနဲ့စကားပြောကြည့်ပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေကိုအားမလို့အားမရဖြစ်ပြီးအခုလိုစာရေးလာတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာနေရဆိုလို့တိုက်တိုက်ဆန်ဆန်ဒီရွေးကောက်ပွဲကိစ္စနဲ့လည်းပတ်သက်ပြီးတော့ထိုင်းနိုင်ငံမှာလည်းနေရဆိုရင်နောက်ထပ်သောရရှင်ရဲ့စာကိုလည်း Messenger ကဖော်ပြပေးခြင်းပါတယ်။ဒီသောရရှင်ကကျွန်တော်ကထိုင်းနိုင်ငံမှာနေပါတယ်တဲ့။မနေ့ကကျွန်တော်တို့အဖွဲ့မဲသွားပေးတဲ့အတွေ့အကြုံတွေပြောပြခြင်းလို့ပါ။မနေ့ကမဲသွားပေးတာ မယိုးသားဘူးလို့ခံစားရတယ်တဲ့ဘာလို့ပါလဲဒီတော်ရရှင်ကစာရိတ်ကအရင်ညံ့နေတယ်တဲ့အမှန်ကဒီထက်ကောင်းတဲ့စာရိတ်ဖြစ်တင်ပါလေစာရိတ်ကဘေးနားမှာဟနေပါလေသူတို့ချပေးတဲ့ကောင်နဲ့မကတ်ပါဘူးပြန်ဟဟဖြစ်နေတယ်ကျွန်တော်ရဲ့စိတ်ထဲမှာမယိုးသားဘူးလို့ခံစားရတယ်ကျွန်တော်တို့ပေးတဲ့ Mary အားလုံးပယ်မဲဖြစ်သွားမှာစိုးရိမ်ပါတယ်ရွေးကောက်ပွဲကော်မရှင်ကိုဒီထက်ကောင်းအောင်လုပ်ပေးစီခြင်းတယ်လို့ပြောပေးပါတယ်ဟုတ်ကဲ့ထိုင်းနိုင်ငံကတော်ရရှင်တောင်းဆိုလာတာပါသူစိတ်ထဲမှာနည်းနည်းမတိုးမတက်ဖြစ်တယ်ဆိုတဲ့စာရေးတီးရဲ့ပုံကိုလည်းဓာတ်ပုံရိုက်ပြီးတော့ပို့လိုက်ပါတယ်တန်ယုံမှသွားပြီးတော့သူတို့ဒီမဲထည့်တဲ့အခါမှာအသုံးပြုတဲ့စာရေးလေးတွေဖြစ်ပါတယ်အညိုရောင်လေးတွေပါနော်ဓာတ်ပုံထဲမှာတွေ့ရတာကတော့ဆိုတော့ဒါကတော့ဒီတော်ရရှင်သူ့ရဲ့စိတ်ထဲမှာဒီကော်တီချာမကတ်တဲ့အတွက်ကြောင့်မလို့သူတို့မဲတွေများပယ်မဲဖြစ်သွားမလားဆိုပြီးတော့စိုးရိမ်နေကြီးနဲ့စာရေးပြီးတော့ရွေးကောက်ပွဲကော်မရှင်ကိုအသိပေးလာတာဖြစ်ပါတယ်။ဒါနဲ့ကမ္ဘာမှာကူးစက်ပြန့်ပွားပြီးတော့အခြေအနေလည်းမကောင်းသေးတဲ့ကိုဗစ်ကပ်ရောဂါဆိုကြီးကမြန်မာနိုင်ငံမှာပထမတစ်ခေါက်ကတော့အခြေအနေဆိုးဆိုးရွားရွားမဖြစ်လိုက်ပြန်တယ်။အခုဒုတိယတစ်ခေါက်မှာတော့တော်တော်လေးဟိုကူးစက်မှုတွေများပြားပြီးတော့ဟိုရောဂါဖြစ်တဲ့သူရောသေဆုံးတဲ့သူတွေရောနေစင်နဲ့အမျှတက်လာနေပါရဲ့နော်။ဒီလိုအချိန်မှာလူတွေရဲ့အစာဝတ်နေရေးအတွက်အလုပ်တွေလည်းပိတ်ထားလို့မရတာမလို့လုပ်ငန်းတွေလည်းပြန်ပြီးတော့လက်ပတ်နေရတာတွေရှိပါသေး။ဒါနဲ့ပတ်သက်ပြီးတော့စိတ်ပူပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးချင်ပါသေး။ရင်းထဲမှာမချိလို့စာရေးပို့ရတာပါတဲ့ဒီသောရရှင်ကနာမည်မပြောပါနဲ့လို့လည်းရေးလာတာပါ
။ဟုတ်ပါရဲ့73ရက်နေစက်ုံတွေပြန်လည်ပတ်မယ်လို့စူပါရီကတစဉ်ကြားရပါရဲ့။ဒါပေမဲ့အခုလိုယောဂကုသမှုတွေများနေချိန်မှာသူ့မယုံကိုမယုံနဲ့အလုတ်ဆင်းရမှာအရန်ကြောက်ဝင်ပါတယ်။အခုစိတ်ယုံမှာကဖယ်ရီကာအလုတ်ဝင်ချိန်အလုတ်ဆင်းချိန်နောက်နေလေစာစားတဲ့အချိန်ငကူကတော့စပွဲကုံမပြောနဲ့ထိုင်စားဖို့ထိုင်ခွန်တော်မလောက်မငါနေရမလောက်ငါလို့ကုန်တင်ကားတွေအရင်မှာတမင်းစားရတာ။အခုဒီယောဂကြီးနဲ့စိတ်ယုံရဲ့လိုအပ်ချက်တွေနဲ့တော့ဘယ်လိုရင်ဆိုင်ရအောင်မလဲမသိဘူး။အခုကြားနေရတာကယောဂဘုတွေ့ရှိတဲ့သူတွေကိုကိုယ်စီနဲ့ကိုကြုံရမယ်လဲကြားတယ်ဒီလိုကြမှာရဲ့အပိုင်းတွေဖြစ်လာရင်ကောစက်ရုံကတာဝန်ယူပေးနိုင်မလား။တေချာသလောက်ပြောရရင်ဘယ်လိုနည်းနဲ့မှတာဝန်ယူလိုက်မှာမဟုတ်ဘူး။ဘာဖြစ်လို့လဲဆိုတော့စက်ရုံမှာကကြမှာရဲ့မကောင်းတာတော့မှခွင့်ယူလို့မှမရတာ။ DJ ဖြတ်တယ်အခက်မသိရင်တရက်ပြက်လဲအထောက်ခံရတယ်။အခုလဲအဆောင်နေတဲ့သူတွေကိုခုရဲ့နေမနဲ့ရှင်းနိုင်လောက်မှရုံးကစီးရမတွေကအလုပ်စင်းဖို့အတင်းလာလက်မှတ်ထိုးခိုင်းကြတယ်။အဲ့ဒီမှာဗီဒီယိုမှတ်တမ်းတွေရိုက်ကြ၊ဓာတ်ပုံတွေရိုက်ကြနဲ့ပြက်ပြက်ပေးဖို့ပြောတဲ့သူကပြောနေအဆောင်မှာစူပွက်သွားတယ်လက်မမထိုးသူတွေကိုရေပြီးဖြတ်မယ်အဆောင်မှာမနေရဘူးကအစားပြောရတယ်ဖြစ်လာတယ်အဲ့ဒီလိုအခြေအနေတွေတောင်ဖြစ်လာရဆိုရင်စက်ုံတွေလည်းပတ်လို့များကုဆတ်မှုတွေတကယ်လို့များလာခဲ့ရင်ဘယ်သူကတာဝန်ယူလို့ဘယ်သူကတာဝန်ခံပေးကြမလဲလို့
ဟုတ်ကဲ့လူတွေကမတက်တာလို့တော့အလုတ်သွားနေကြရတာဟုတ်ပါတယ်နော်ဒါကြောင့်မလို့ယောဂပြန်ဖြစ်ဖို့လေသူတို့တွေအားလုံးဒီတော်ရရှင်ပြောသလိုပဲကြောက်နေကြတာလေအမှန်မှာအားလုံးလည်းကိုကျင်းစာမိမယ်ထင်ပါတယ်တော်ရရှင်တယောက်ရေးလာရဲ Messenger ကစာလေးတခုအမှတ်ရမိပါတယ်နေ့စဉ်နဲ့အမျှလူနာတင်ရင်ကားရင်းနောက်ပြီးတော့ခေါင်းတလားတင်တဲ့ကားတွေသွားနေကြတာမြင်နေရတာတော်တော်ကိုစိတ်မချမ်းသာကြရပါတဲ့တော်ရရှင်တယောက်ဒီတိုင်းပဲခန့်ညင်းကြီးရေးလာတဲ့အမှတ်ချက်လေးကိုကျွန်မပြန်ပြောဒီစာလေးကိုမြင်တော့အမှတ်ရမိပါတယ်ဒီလိုကိုဗစ်ရောဂါဖြစ်နေတဲ့အချိန်နေမှာဒီဦးရင်ညူဆိုတဲ့သွားရှင်ကတော့ကိုဗစ် -19 ကူးစက်မြန်လက္ခဏာမပြငကိုရောဂါအခံလဲရှိသူရောဂါအခံလဲရှိပြီးတော့အသက်ကြီးသူဖြစ်ပါကစိုးရိမ်ရကြောင်းအသိပေးပါတဲ့သွားရှင်ဒီကိုသူ့ရဲ့ဒီစိုးရိမ်နဲ့အကြောင်းလေးနဲ့ဒီကိုဗစ်ရောဂါကဘယ်လိုလူတွေအတွက်ပို့ပြီးတော့စိုးရိမ်စရာကောင်းလဲဆိုတာအားလုံးသိအောင်ဝေမျှချင်ပါတယ်ဆိုတော့ပြောလာပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်ဒီလိုမျိုးအသိပညာပေးမှုတွေတော့သက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနကလည်းဖော်ပြနေတယ်လို့ကျမတို့ဒီမီဒီယာတွေမှာလည်းမကြာခဏဖော်ပြပါတယ်ဒါပေမဲ့အခုလိုသိထားတဲ့အချက်လက်ကိုမျှဝေလာတဲ့အတွက်ကျေးဇူးတင်ပါတယ်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ ုတော့ကျမကသောရရှင်တွေကိုမြမတချင်းလေးနဲ့မြစ်တာတေးလဲဆောင်ဖြောပြပေးကြပါလိမ့်။သောရရှင်တွေအားလုံးနဲ့တည်ပြီးဖြစ်ပါလိမ့်မယ်နော်။အဆိုတော့မိမိကတည်းကအော်တိုဘာလ16ရက်နေ့မှာပဲမိသားစုနဲ့အတူနေထိုင်တဲ့ဩစတြေးလျနိုင်ငံမှာခရစ်တော်မှာအိပ်ပျော်သွားခဲ့ပါလိမ့်။သူမဆုံးပါခင်အော်တိုဘာလ4ရက်နေ့ကတော့သူ့ရဲ့တချင်းတလေးတပုတ်ကိုမိမိကသူ့ရဲ့ Facebook စာမျက်နှာမှာသူချစ်တဲ့ပြည့်တဲ့တဲ့တင်ပေးသွားခဲ့ပါလိမ့်။တင်းရင်ဒီစလိုက်ရဲ့အချိန်တိုင်းဆိုရင်မိမိကတင်းသွားရဲ့ဒီတချင်းတလေးကိုနားထောင်ကြည့်အောင်ပါနော်like and share လုပ်ပေးကြပါလို့သူရဲ့ Facebook မှာပြောသွားပါတယ်။သူရဲ့ Facebook စာမျက်နှာမှာတွားချင်နိုင်ပါတယ်။မိမိရဲ့တယောက် Rest in Peace ။ငြိမ်းချမ်းစွာအနာယူနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့အသေးချင်းတောင်းလာတွေကိုတနင်္လာနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဂျိုကလည်းဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
ဥစားပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဆော်ဒီနိုင်ငံမှာစွန်ရဲတကောင်ကိုကဘာအမြင့်ဆုံးဈေးအမေရိကန်ဒေါ်လာ 38,000 နဲ့လေးလံတင်ရောင်းချခဲ့ပါတယ်။အပန်းဖြေကစားကွင်းတွေမှာတကယ့်လပိုင်တွေအစားဆက်ရုပ်လပိုင်တွေကိုအနာဂတ်မှာအစားထိုးအသုံးပြုဖျော်ဖြေသွားနိုင်ဖို့အတွက်အမေရိကန်ကုမ္ပဏီတစ်ခုကချိုးပန်းနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချန်နဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်
။ဆိုရီအာရေဗျနိုင်ငံမှာစွန်ရဲတကောင်ကိုအမေရိကန်ဒေါ်လာ 38,000 နဲ့လေးလံတင်ရောင်းချခဲ့ပြီးကမ္ဘာအထင်ဆုံးစီးဆန်တင်ချိုးသွားခဲ့ပါတယ်။ပင်လယ်ကွေ့နိုင်ငံတွေအကြား45ရက်ကြာကျင်းပတဲ့ငှက်မှုဆိုးလေးလံတင်ပွဲမှာရောင်းချခဲ့တာဖြစ်ပြီးတော့ဒီငှက်ရဲ့ရှားပါမှုနဲ့ထူးခြားတဲ့ဝိသေသလက္ခဏာတွေကြောင့်အခုလိုဈေးမြင့်ဆုံးရခဲ့တာလို့ဆော်ဒီစွန်ရဲဝါသနာရှင်များအဖွဲ့ကကြေညာချက်ထုတ်ပါတယ်။ရှာဟင်းအမျိုးအစားဖြစ်ပြီးတော့အသက်အရွယ်ငယ်သေးတာကြောင့်လည်းအခုလိုဈေးရခဲ့တာပါ။ဆော်ဒီနဲ့အင်းကြီးနိုင်ငံတွေအတွက်အခုလိုစွန်မွေးပြီးအမဲလိုက်တာဟာညစ်ထောင်တဲ့ချီပြီးကြာနေတဲ့ယဉ်ကျေးမှုတစ်ခုပါ။စွန်ရဲတွေဟာတနာယီ186မိုင်နှုန်းကျော်နဲ့ပြန်တန်းနိုင်ပြီးတော့နိုင်ငံတကာမှာတော့မြို့တုံးမှုအန္တရာယ်ရှိနေတဲ့သတ္တဝါအဖြစ်သတ်မှတ်ထားပါတယ်။စွန်ရဲတွေဖန်စီမွေးမြူရောင်းချတာနဲ့အမဲလိုက်လုပ်ငန်းတွေမှာအသုံးပြုတာနဲ့ပတ်သက်လို့နိုင်ငံတိုင်းမှာတော့သူစီကန်းတဲ့သူသတ်မှတ်ထားပါရဲ့ရှင်။
Oh,
န်းပြေကစားကွင်းတွေမှာတကယ့်လပိုင်တွေအစားစက်ရုပ်လင်းပိုင်တွေကိုအနာဂတ်မှာအစားထိုးအသုံးပြုဖျော်ဖြေသွားနိုင်ဖို့အတွက်အမေရိကန်ကုမ္ပဏီတစ်ခုကကြိုးပမ်းနေပါတယ် Free Willy Deep Blue Sea The Abyss စတဲ့ Hollywood ရုပ်ရှင်တွေရိုက်ကူးရမှာစက်ရုပ်လပိုင်တွေအစားထိုးဖန်တီးပေးခဲ့တဲ့ H Innovation ကုမ္ပဏီကလှုပ်ဆောင်နေတာပါဒီကုမ္ပဏီဟာ1990ပြည့်နှစ်တွေကတည်းကစက်ရုပ်တွေကိုရုပ်ရှင်ရိုက်ကူးရမှာအသုံးပြုဖို့အတွက်ဖန်တီးပေးခဲ့ပေမဲ့လည်းအခုခေတ်မှာတော့ကွန်ပျူတာကဖန်တီးတဲ့ပုံရိပ်တွေကိုရုပ်ရှင်ရိုက်တဲ့နေရာမှာအသုံးပြုနေပြီဖြစ်တာကြောင့်သူတို့ရဲ့လုပ်ငန်းတွေကိုအပန်းဖြေကစားကွင်းတွေမှာအသုံးပြုဖို့ပြောင်းလဲလာခဲ့တာပါလပိုင်အစစ်တွေအစားအခုလိုစက်ရုပ်လပိုင်တွေအစားထိုးနိုင်ခဲ့တာကြောင့်အရင်တုန်းကကန့်ကွက်ခဲ့ကြတဲ့ဖောက်တဲ့အစ်စ်တွေလည်းရလာမယ်လို့မျှော်လင့်နေတာပါစက်ရုပ်လပိုင်တွေရဲ့အားသာချက်ကတော့တလိမ့်ဆန်အစစ်တွေလိုဂရုစိုက်စရာဝေးမြူစရာသားဖောက်เสียမှာလို့ပဲလူသားတွေအတွက်လဲဘေးကင်းလုံခြုံစေမှာပါခင်ဗျာ
ဒုတိယပါစစ်အတွင်းကမပေါက်ကွဲပဲကျန်နေတဲ့အကြီးဆုံးပုံပလုံပိုလန်နိုင်ငံမှာပေါက်ကွဲသွားခဲ့ပါတယ်ဖြင်းကုတ်သမားတွေကဘုံကို12တန်ဖြုတ်ဖို့ကြိုးစားနေရင်ပေါက်ကွဲသွားခဲ့တာပါအလေးချိန်6တန်နေပါရှိပြီးဒီဘုံရဲ့နာမည်ကတော့ Tall Boy ဖြစ်ပါတယ်ဗြိတိန်ကျော်ဝင်လီတက်ကချဲချခဲ့တာဖြစ်ပြီးတော့ဒီဘုံတွေရှိတဲ့ပိုလန်နိုင်ငံအနောက်မြောက်ဘက်ကပြားစ်တူမြောင်နာမှာနေထိုင်သူ950လောက်ကိုဘေးလွရာကိုရှေ့ပြောင်းပေးခဲ့ရပါတယ်။ဒုတိယကမ္ဘာစစ်ပြီးကနေဂျာမန်တိုက်သင်္ဘောတစ်စီးကိုတိုက်ခတ်ဖို့အတွက်ဒီဘုံကိုချခဲ့တာပါ။ဒီဘုံပောက်ကွဲသွားပြီးတဲ့နောက်ဘုံကို12တန်ဖြုတ်ဖို့ကြိုးစားတဲ့ရင်းကုန်သမားတွေအားလုံးဘေးကင်းရေးနဲ့ပြန်လာနိုင်ခဲ့တယ်လို့ကမ်းခြေဆောင်တပ်ဖွဲ့ကတာဝန်ရှိသူတစ်ယောက်ကနိုင်ငံပိုင်သတင်းမီဒီယာတွေကိုဖြေကြားခဲ့ပါတယ်ရှင
်။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာတော့အော်တိုဘာလကုန်မှာဆင်နွှဲမဲ့ Day of the Dead တေတော်သူများကိုအောက်မေ့ပွဲအခမ်းအနားထိမ့်မှန်ဖြစ်လူအယိုးကောင်းရောင်စုံအယုတ်ကြီးတွေကို Reformer Land တစ်လျှောက်ချထားခဲ့ပါတယ်တေတော်သူများကိုအောက်မေ့ပွဲနေ့အခမ်းအနားဟာစပိန်လူမျိုးတွေအမေရိကတိုက်ကိုမရောက်လာခင်ကတည်းကရှိခဲ့တဲ့ရိုးရာထုံးစံတစ်ခုဖြစ်ပြီးတော့ဒေဆုံးသွားပြီဖြစ်တဲ့မိသားစုဝင်တွေကိုကြံရစ်သူမိသားစုတွေကအောက်မေ့အမှတ်ရကြတာပါတေသွားတဲ့သူတွေအနေနဲ့လည်းဝိညာဉ်အနေနဲ့တနေ့တခါတမလွန်ကနေပြန်လာနိုင်တယ်လို့လည်းယုံကြည်ကြတာပါဒါပေမဲ့ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အခမ်းအနားတွေကိုတိတ်တိတ်ဆိတ်ဆိတ်ပဲလုပ်ကြမယ်လို့ညွှန်လင်းရပါတယ်အရင်တုန်းကလိုမဟုတ်ပဲလူတွေလည်းခက်ခွာခွာနေရမှာပ
ါတနင်္ဂနွေနေ့ညပိုင်းအတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးတော့မှာဖြစ်ပါတယ်ခင်ဗျာဝါရမကိုဗစ် -19 ရောဂါကူးစက်ခံသူအရေအတွက် 39.9 တန်းနီးပါးနဲ့သေဆုံးသူ 1.1 တန်းကျော်သွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။အဲဒီမှာ American ပြည်ထောင်စုကကမ္ဘာပေါ်မှာရောဂါကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးတော့ရောဂါကူးစက်ခံသူ 8.1 တန်းကျော်ရှိတယ်လို့ပြောပါတယ်။အဲနောက်တော့အိန္ဒိယနိုင်ငံကရောဂါကူးစက်ခံသူ 9 တန်းခွဲကျော်နဲ့ဒုတိယအများဆုံးဖြစ်ပြီးဘရာဇီးလ်နိုင်ငံကတော့ 9.1 တန်းကျော်နဲ့တတိယအများဆုံးဖြစ်ပါတယ်ခင်ဗျာ။ထိုင်းမြန်မာနယ်စပ်ကမဲဆောက်မြို့မှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားသူ9ရောက်တွေ့ရှိပြီးတဲ့နောက်ထိုင်းနိုင်ငံမြောက်ပိုင်းတက်ခိုင်ထဲမှာရှိတဲ့နိုင်ငံနယ်စပ်ဂိတ်တွေအားလုံးကိုထိုင်းနိုင်ငံဘက်ကပိတ်လိုက်ပါတယ်။ဒါဟာပြီးခဲ့တဲ့စက်တင်ဘာလအစောပိုင်းကစပြီးထိုင်းနိုင်ငံမှာပထမဆုံးအကြိမ်ပြည်တွင်းကူးစက်မှုဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်ခံသူ9ရောက်စလုံးဟာထိုင်းနိုင်ငံမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေဖြစ်တယ်လို့ပြောပါတယ်။ထိုင်းနိုင်ငံမှာအစိုးရကိုစန့်ကျင်ဆန္ဒပြသူရာပေါင်းများစွာဟာဒီနေ့မှလည်းဘန်ကောက်မြို့မှာဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ထိုင်းဆိုရကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာပြီးဆန္ဒပြခေါင်းဆောင်တွေပါဝင်လူတာစင်ပေါင်းများစွာကိုဖမ်းဆီးပြီးတော့ဆန္ဒပြပွဲတွေကိုတားဆီးနေတဲ့ကြားမှာပဲကျောင်းသားတွေဥဆောင်တဲ့ဆန္ဒပြတဲ့သူရာပေါင်းများစွာဟာဆိုရရဲ့အမိန့်ကိုစန့်ကျင်ပြီးဘန်ကောက်မြို့ကတခြားနေရာအထွတ်မြတ်များမှာလည်းနေရာတွေခွဲဆန္ဒပြခဲ့ကြပြီးတော့နောက်ထပ်ဆန္ဒပြပွဲတွေလုပ်သွားမယ်လို့လည်းပြောလိုက်ပါတယ်။တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေရ VO မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေည9နာရီအစီအစဉ်ကိုလက်လောမှာရာရေးဆိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးတော့မှာဖြစ်ပါတယ်။ VO အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နေပါ
This program has come to you from the Voice of America, Washington.